Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါစေခင်ဗျာ VOA American တန်ရဲ့2023ခုနှစ်မေလ31ရက်ဗုဒ္ဓနေ့မနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းမီတာ24450နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ Direct ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတာဝန်ယူတင်ဆက်မှာပါ
ပေါ့သားမှာအနည်းခတ်သိမ်းကြင်ကြင်ကြပါစေခင်ဗျာဒီကလေးသတင်းတွေကတော့ရုရှားတွေကြောက်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်အဆောက်အဦတွေကိုဒရုန်းနဲ့တိုက်ခတ်ပြီးမှပြောကြားလိုက်ပါတယ်နိုင်ငံတကာအမှုမြွှန်းဆိုင်အေဂျင်စီကအီရန်နိုင်ငံပေါ်ယူကလီးယားနဲ့ပတ်သက်ပြီးဖြေရှင်းဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်ကဆိုပါတယ်မူကမူတိုင်းကြပြီးတဲ့နောက်ကမ္ဘာစားနပ်ရိက္ခာအဖွဲ့နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့စည်းတွေကလူပေါင်း2,300ကျော်ကိုစနေခါကူညီပေးခဲ့တယ်လို့ WFP ကပြောလိုက်တဲ့သတင်းနဲ့တခြားမြန်မာနိုင်ငံကဘာသတင်းတွေကိုကိုညာဝင်းအောင်လည်းပဲတင်ပြပေးကြမှာပ
ါ။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုနောက်ဆုံးရသတင်းတွေတင်ဆက်ပြီးတဲ့ခါမှာတော့မြန်မာအထည်ချုပ်လုပ်ငန်းဟာပြည်ပတင်ပို့မှုတွေတိုးလာနေတယ်ဆိုတဲ့သတင်းပေးပို့ကြမှာတော့
ညာလုံးပေါ့ OTP ခေါ်လာ OTP မတရားခေါ်လာပြီးလို့ရှိရင်ဒီအနေလုံးလို့ခါလာတာကိုတိုးလာလို့စိတ်ရောအဖြစ်တွေတိုးလာလို့
အလို့သမားသမက္ကတာဝန်ရှိသူတူပြောကြားသွားတာဖြစ်ပါတယ်ခင်ဗျာဒီအကြောင်းသတင်းပေးပို့ချက်နဲ့အတူတူရကီရွေးကောက်ပွဲရလအိန္ဒိယနိုင်ငံကဆိုလာကိုသုံးပြီးတော့လျှက်စစ်ဓာတ်အားကိုဘယ်လိုအသုံးပြုနေတယ်လဲဆိုတဲ့ဆောင်းပါးတွေကိုတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့အတူပြောပြသွားမှာဖြစ်ပါတယ်ခင်ဗျာ
ရုရှားတွေကြောက်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်အဆောက်အဦတွေကိုဒရုန်းနဲ့အတိုက်ခိုက်ခံပြီးတဲ့နောက်အင်္ဂါနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ပြီးကြတဲ့ကမော်စကိုကိုဒရုန်းနဲ့တိုက်ခိုက်တာဟာဒါဟာပထမဦးဆုံးနဲ့ဖြစ်ပါတယ်။ဒါကအကြမ်းဖက်လုပ်ရဖြစ်တာရှင်းပါတယ်လို့မစ္စတာပူတင်ကဆိုပါတယ်။မော်စကိုကိုတိုက်ခိုက်ခဲ့ရမှာအနည်းချင်းပဲပျက်စီးပြီးကြီးကြီးမားမားအနာတရဖြစ်ခဲ့သူလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကပြောကြပါတယ်။ဒရုန်းနဲ့ဆင်းကမော်စကိုမြို့တော်အနောက်တောင်ပိုင်းချမ်းသာတဲ့လူတွေနေထိုင်တဲ့ရပ်ကွက်ကအထက်မြင့်အဆောက်အဦကိုထိမှန်ခဲ့ပြီးတတိယဒဇင်းကတော့စင်ကြယ်ဘုံမှာရှိတဲ့လူနေအဆောက်အဦတစ်ခုကိုထိမှန်ခဲ့တာဖြစ်ပါတယ်။အပြက်စီးအပိုင်းဆတွေကိုပူတင်နေထိုင်ခဲ့ရာနေရာနဲ့ကိုးမိုင်အတွင်းကျခဲ့တာကိုတွေ့ရှိရပါတယ်။မော်စကိုဝန်ကြီးမှလေကြောင်းရန်ကာကွယ်ရေးနဲ့တပေးစနစ်ကိုခိုင်မာအောင်ဆောင်ရွက်မယ်လို့မစ္စတာပူတင်ကပြောကြားလိုက်ပါတယ်။ဒီချိန်မှာပဲယူကရိန်းမြို့တော်ခီကိုရုရှားဒရုန်းတွေကတတိယနေ့အဖြစ်ဆက်လက်တိုက်ခိုက်ခဲ့ကြပါတယ်။ယူကရိန်းကလည်းတံမြန်ထိုးစစ်တပ်ကိုဆင်နွှဲဖို့ပြင်ဆင်နေတာပါ။ရုရှားနိုင်ငံအတွင်းတိုက်ခိုက်တာကိုမထောက်ခံကြောင်းအမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။အချုပ်အခြာအာဏာပိုင်နယ်မြေကိုပြန်လည်ရယူဖို့လိုအပ်တဲ့ပစ္စည်းနဲ့တင်နန်းတွေကိုပဲယူကရိန်းကိုပေးဖို့အဓိကထားပါတယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ဒရုန်းရှစ်စင်းနဲ့တိုက်ခိုက်ခဲ့ရမှာ၅စင်းကိုပစ်ချနိုင်ခဲ့ပြီး၃စင်းကိုမထိရောက်အောင်လုပ်နိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဆိုပါတယ်။အနောက်နိုင်ငံတွေကပံ့ပိုးကြတာကြောင့်ယူကရိန်းကောင်းဆောင်တွေကစဉ်ချင်းချင်းချင်းမစင်းစားနိုင်တော့ပဲအကြမ်းဖက်ဝါဒအပဝင်လောက်ရက်မျိုးစုံကိုလှုပ်လာခဲ့ကြတယ်လို့ရုရှားနိုင်ငံရဲ့ဝန်ကြီးဌာနကအနောက်နိုင်ငံတွေကိုအပြစ်တင်လိုက်ပါတယ်
။နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA ကအီရန်နိုင်ငံအပေါ်နျူကလ িয়ার နဲ့ပတ်သက်ပြီးဖြေရှင်းပေးဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်အစိုးရမီဒီယာတွေကအင်္ဂါနေ့မှာကြေညာပါတယ်။အီရန်ကစခန်း၃ခုအနက်တစ်ခုမှာအရင်တုန်းကထုတ်ဖော်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার ဆက်ဆက်ပစ္စည်းတွေကို IAEA ကတွေးရှိခဲ့တာပါ။ First Bin မှာတည်ရှိတဲ့ Marivan စခန်းမှာ Uranium တွေးရှိခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်ပြေလည်အောင်ဖြေရှင်းနိုင်ခဲ့တယ်လို့ဆိုပါတယ်။ 83.9% တန့်စင်မှုအဆင့်ရှိတဲ့ Uranium အမှုအမွှားတွေတွေးရှိမှုနဲ့ပတ်သက်ပြီး IAEA ဘက်ကစွပ်စွဲချက်ကိုဖြေရှင်းခဲ့ကြောင်းအီရန်အစိုးရဂျော်ဒန်နော့ခန်ပြုထားတဲ့မဲသတင်းဌာနကိုကိုးကားပြီးရိုက်တာကသတင်းရေးပါတယ်။ IAEA ကစစ်ဆေးသူတွေဟာသူတို့အခေါ်မနုဿဇီဝဗေဒဆိုင်ရာမူလအဆရှိတဲ့ Uranium အမှုန်တွေထုတ်ဖော်တွေ့ရှိမှုနဲ့ပတ်သက်ပြီးအီရန်ထံကနေအဖြေကိုနှစ်ပေါင်းများစွာတောင်းခံခဲ့တာပါ။ IAEA ရဲ့အရင်အစီရင်ခံစာအရ2020ခုနှစ်အဲ့ဒီနေရာကနမူနာတွေကိုခွဲခြားစိတ်ဖြာလေ့လာရမှာ Uranium အမှုန်အမွှားတွေတွေ့ရှိခဲ့ပါတယ်။2003ခုနှစ်ကတည်းကအီရန်ဟာဖောက်ခွဲစမ်းသပ်ဖို့အတွက်အဲ့ဒီနေရာမှာနျူကလ িয়ার ပစ္စည်းတွေတင်းစီဖို့စီစဉ်ခဲ့ကြောင်း IAEA ကပြောပါတယ်။န ิวเคลียร์และนัทโลโพลงนี่เลยสุดเลยสุดสวยจักรรออิรันบักกะยินสู้ว่าเลยครับ
อเมริกันตำรวจจับไปได้ในยากาเลยสู้ยาจุยอยู่กับกาตาชัสยาตบอตุยจักรูเบเบจาบูคอนเซอร์เวทีฟตัวเย่วิบันบูรีจานเอมาเบรีพับลิกันอเมริกาอัลลุตโตอุกราเกเวนแมกกาดิกาอิงานิมาไลลันซีโอเนียบาร์เลยสู้ว่าต้องเสกูตุโรต้องสู้ได้แต่มาพิจารณาแก่เราจากตบอตันมาได้เลยอาอุสุวาดีตบอตุยจักรูจะเชื่อมหุ่นคู่พี่วิบันนี่จาระบ้าเอาละดอกอุกราการ์ดบอลตุนิเจเทก้าเอามีมูยากันเนียร์วิโกจิจาบุแต่เนียร์ชินิจาร์เรปับลิกันมาดวิโกไตตัวเนียร์บาร์เลยแต่บอลอาร์เดมาเรปับลิกันวิโกยินยูบีโรฟ็อกซ์เดินทางนั้นเนี่ยตู้ไม่สวยเลยตัวดอกบอลตุนิเจเทมาบ้าบ้ามาบ้าบ้าบูโลอเมริกันตบราไปเด้งก้าเปล่าเลยบาร์เลยดีบอลตุนิเจเจ้าเลยเอาละดอกกระพิกาพิชชาขยามเออันยันเลยมิสเตอร์เกเวนเมกาดีฮายินสายยากาวยินสายนั่งบวชินิบาร์เลยสามยานาโคซะคุมยานาชีเดเอรีตบอตูยิเจอุเรจังโกอซีเซยอุเรเซเมียๆคอมดีมาอิงกาเนนองบายซินซาปิบุดูเนมาออลุตอตคูโลเมพ่วยโบဖြစ်ပါတယ်တကယ်လို့ဒီဖြစ်စင်မှာจั่นจาดาတွေများရှိခဲ့ရင်အငိမ့်စားတွေအတွက်လက်ခပေးနိုင်မှာမဟုတ်တလို့စစ်ပြန်တွေနဲ့တခြားလူမှုဝန်ဆောင်မှုရယူထားကြသူတွေအတွက်လည်းအစိုးရကပေးနေကြအတိုင်းပေးနိုင်မှာမဟုတ်ပါဘူးဒီမိုကရက်လို့တော့အမတ်တွေတဲကလက်ဝဲကျအမတ်တွေကလည်းအစိုးရစီကစာနာဧကရယူနေသူတွေပိုပြီးအလုံးလို့ဖို့တတ်မှတ်လိုက်တဲ့အပြင်တဘာဝပေါ့ပွင့်ခြင်းမူဝါဒအပြောင်းလဲတချို့လုပ်လိုက်တဲ့အတွက်သဘောတူညီချက်ပေါ်ဝေဖန်နေကြပါတယ်။ဒါကြောင့်လာမယ့်အောက်လွတ်တော်မဲဟာနှစ်ဖက်လုံးကအလဲလက်ကျသူတွေစုစည်းမဲပေးကြမှာမို့လွတ်တော်တွင်မှာတွေ့ရခဲ့တဲ့မဲပေးပွဲဖြစ်လိမ့်မယ်လို့ပြောကြပါတယ်
။တရုတ်နိုင်ငံသား၏ဝန်ကြီးချင်းကန်းဟာ Tesla လျှက်စစ်ကားကုမ္ပဏီအမှုဆောင်အရာရှိချုပ် Elon Musk နဲ့အင်ကာနီကတွေ့ဆုံခဲ့ရမှာတရုတ်အမေရိကန်ဆက်ဆံရေးကအပြန်အလှန်လေးစားမှုရှိဖို့လိုတယ်လို့ပြောကြလိုက်ပါတယ်တရုတ်နိုင်ငံရဲ့လျှက်စစ်ကားထုတ်လုပ်ရေးဆိုင်ရာဆွေးနွေးပွဲမှာအဲ့ဒီလိုထည့်သွင်းပြောသွားခဲ့တာပါအပြန်အလှန်လေးစားမှုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့နှစ်ဖက်လုံတာကန်တာဖြစ်စီမဲ့အခြေအနေတွေအတွက်ပူးပေါင်းဆောင်ရွက်နိုင်ရေးလမ်းကြောင်းပေါ်ရောက်ဖို့လိုတယ်လို့ချင်းကန်းကပြောကြောင်း AP သတင်းမှာရေးပါတယ်ဆက်ဆံရေးကိုမြင့်တင်နိုင်ရေးခြေလှမ်းအသေးစိတ်ကိုတော့သူကထုတ်ပြောတာမရှိပါဘူးတရုတ်နိုင်ငံရဲ့စီးပွားရေးနှေးကွေးနေချိန်ရင်းနှီးမြှုပ်နှံသူတွေရဲ့ပြန်လည်စိတ်ဝင်စားမှုရဖို့ကြိုးပမ်းနေချိန်မှာပဲ Elon Musk ကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါတရုတ်နိုင်ငံဟာ Tesla ကားတွေအများဆုံးထုတ်လုပ်နေတဲ့နိုင်ငံတစ်ခုဖြစ်ပါတယ် Tesla အပါအဝင်ရင်းနှီးမြှုပ်နှံသူတွေအတွက်စီးပွားရေးပတ်ဝန်းကျင်ကောင်းကိုမြှင့်တင်ဖို့ကတိပြုထားကြောင်းချင်းကန်းကပြောခဲ့ပြီး Elon Musk ကလည်းတရုတ်နိုင်ငံမှာစီးပွားရေးလုပ်ငန်းတွေတိုးချဲ့ဖို့ဆန္ဒရှိကြောင်းပြောပါတယ် American နဲ့တရုတ်ဟာကမ္ဘာစီးပွားရေးရေးမှာအကြီးမားဆုံးအမှောင်ညီနောင်နေဖြစ်တယ်လို့ Elon Musk ဘက်ကရည်ညွှန်းပြောဆိုပါတယ်တရုတ်ရဲ့ဖွံ့ဖြိုးတိုးတက်မှုဟာကမ္ဘာအတွက်အခွင့်အလမ်းကောင်းတစ်ခုဖြစ်တယ်လို့လည်းဝန်ကြီးချင်းကန်ကပြောပါတယ်တရုတ်နိုင်ငံဟာကမ္ဘာလုံးဆိုင်ရာလျှက်စစ်ကားရောင်းချမှုရဲ့ထက်ဝက်ကိုပိုင်ဆိုင်ထားပြီး Tesla ရဲ့ American ပြည်ထောင်စုရဲ့အပြင်ပဘက်မှာပထမဦးဆုံးစက်ရုံတည်ထောင်နိုင်တဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.13 MHz 540 kHz 8433 551 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပေါ်ဒုနေနဲ့ပိုင်တဲ့တွေကို view ရကဆက်လက်ကြည့်ကြနေပါတယ်ဘူကာမုန်တိုင်းကျပြီးတဲ့နောက်ကမ္ဘာစားတိုက်ခါအဖွဲ့ WFP နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့အစည်းတွေကလူပေါင်း2,300ကျော်ကိုစားတိုက်ခါကူညီပေးခဲ့တယ်လို့ WFP ကသတင်းထုတ်ပြန်လိုက်ပါတယ်။မေလ14ရက်နေ့မုန်တိုင်းတိုက်ခိုက်ပြီး82နာရီအတွင်းစစ်တွေမြို့မှာစပြီးတော့စားစရာတောက်စရာတွေကိုဖျက်ခဲ့တယ်လို့သတင်းထုတ်ပြန်ချက်ကဆိုပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းအတွင်းကမုန်တိုင်းတိုင်းခါဒေသမှာရှိနေပြီးပဋိပက္ခကြောင့်အိုးအိမ်ဆုတ်ခွာထွက်ပြေးဒုက္ခရောက်နေသူတွေနဲ့ရခိုင်လက်ပိုင်းနဲ့မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်လူပေါင်း2,000ကျော်ကိုဖျက်ချခဲ့တာဖြစ်တယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ကမြို့နယ်တွေကိုကြီးညာချက်မှာဖော်ပြထားပေမဲ့မကွေးတိုင်းမြို့နယ်တွေကိုတော့ဖော်ပြထားတာမတွေ့ရပါဘူး။ဒါပေမဲ့လက်ရှိရှိနေတဲ့စားနပ်ရိက္ခာတွေကတဖြည်းဖြည်းလျော့ပါလာနေပြီးနိုင်ငံတကာအသိုက်အဝန်းကနေအရေးပေါ်ပံ့ပိုးဖို့လိုအပ်နေတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Stephen Anderson ကပြောပါတယ်။လူပေါင်း8,000ကျော်ကိုပထမဆုံး3လအတွင်းစားနပ်ရိက္ခာနဲ့ငွေကြေးထောက်ပံ့နိုင်ဖို့WFP ကရမုံငွေရှာနေတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တနိုင်ငံလုံးကစားနပ်ရိက္ခာအလိုကြီးလိုအပ်နေတဲ့လူဦးရေ1,300,000အတွက်နှစ်ကုန်အထိအမေရိကန်ဒေါ်လာတန်း60လူကျော်ဖို့ WFP ကပြတ်တက်ရက်ခံထားတာပါ။ဒီရမုံငွေထဲမှာမူခမုံတိုင်းတန်ခါရတဲ့လူပေါင်း 4,400 ကျော်ကိုထောက်ပံ့ဖို့လိုအပ်တဲ့ဒေါ်လာ23နဲ့ပါဝင်ပါတယ်။အဲ့ဒီလိုရမွေမြဘူးဆိုရင် WFP ရဲ့အစီအစဉ်တွေကိုဒီနေ့ဩဂုတ်လမှာရလိုက်အောင်မှဖြစ်တယ်လို့လည်းပြောထားပါတယ
်။ Islamic ပူပေါင်းဆောင်ရွက်ရေးအဖွဲ့ OIC ရဲ့အကြီးအကဲဟာတနင်္လာနေ့မှာ Bangladesh နယ်စပ်ဒေသ Cox's Bazar ခရိုင်တွေကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ပြီးဒုက္ခသည်တွေရဲ့နေထိုင်ရေးအခြေအနေတွေကိုကြည့်ရှုခဲ့ပါတယ်။တာဝန်ရှိသူတွေနဲ့ဒေသခံတွေကိုကိုးကားပြီးတူရကီနိုင်ငံပိုင်အနာဒိုလိုသတင်းအေဂျင်စီရဲ့ဖော်ပြချက်မှာတော့ OIC အထူးတွေအတွင်းမူဟူစိန်ဘရာဟင်တဟာကဒီရိုဟင်ဂျာဒုက္ခသည်တွေနဲ့အမြင်ချင်းဖလှယ်ခဲ့ပြီး OIC အနေနဲ့ရိုဟင်ဂျာတွေရဲ့အချိုးစီးပွားကိုအမြဲကာကွယ်ပေးနေတယ်လို့ပြောဆိုခဲ့ပါတယ်။ OIC ကရိုဟင်ဂျာတွေအတွက်ပြဿနာကိုရေရှည်ဖြေရှင်းနိုင်မဲ့အကျိုးရှိမဲ့အဖြေတစ်ခုကိုလိုလားပြီးဘေးကင်းလုံခြုံဂုဏ်သိက္ခာရှိရှိနဲ့နေရပြန်နိုင်ရေးကိုတန်တမာနီးလန်းတွေကနေတဆင့်လှုပ်ဆောင်နေပါတယ်လို့ပြောသွားကြောင်းရိုဟင်ဂျာအတိုင်းဝိုင်းခေါင်းဆောင်တဦးကလည်းဘင်္ဂလားဒေ့ရှ်ပြည်တွင်းမီဒီယာတစ်ခုကိုဖြေကြားပါရယ် OIC အထွေထွေအတွင်းမူဟာဘင်္ဂလားဒေ့ရှ်ကိုစနေနေ့ကရောက်ရှိလာတာဖြစ်ပြီးတနင်္ဂနွေနေ့အစောပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီး AK Abdul Momen နဲ့ဒါကာမြို့မှာတွေ့ဆုံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ပါရယ်တွေ့ဆုံပွဲအပြီးမီဒီယာကိုဖြေကြားရမှာတော့မြန်မာနိုင်ငံအပေါ်ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုနဲ့အရေးယူနိုင်ဖို့ OIC အဖွဲ့ဝင်နိုင်ငံတွေအားလုံးတောင်းဆိုခဲ့ပြီးဒါက UNC ရဲ့ထိတ်တန့်ဦးစားပေးကိစ္စဖြစ်ပါတယ်လို့ UNC အထွေထွေအတွင်းမူတာဟာကပြောကြားသွားပါတယ်ခင်ဗျာ
။နေတော့ဥဆောင်တဲ့ငြိမ်းချမ်းထိတ်သိမ်းမှုတပ်တွေနဲ့ဆာဘီယာလူမျိုးတို့ကပျောက်ပိုင်းကိုဆိုဗိုမှာရုံးရင်းစံခါဖြစ်ခဲ့တာကြောင့်ငြိမ်းချမ်းတပ်သား25ယောက်ထိခိုက်ဒဏ်ရာရခဲ့ကြတယ်လို့ KFOR ငြိမ်းချမ်းမှုထိတ်သိမ်းတပ်ကပြောပါတယ်။အဲဘေးနီးယားမျိုးနွယ်မျိုးတော်ဝင်တွေကပြီးခဲ့တဲ့အပတ်မှာသူတို့တာဝန်တွေကိုယူလိုက်ချပြီးတဲ့နောက်ဆပ်လူမျိုးနွယ်တွေက ZVKN မျိုးUnispay ရုံးကိုတနင်္လာနေ့ကတင်ယူဖို့ကြိုးစားခဲ့ကြတာကိုကိုဆိုဗိုရဲနဲ့ငြိမ်းချမ်းမှုထိန်းသိမ်းတပ်ဖွဲ့ဝင်တွေကတားဆီးခဲ့ကြတာပါ။ငြိမ်းချမ်းရေးတပ်ဖွဲ့မှာပါဝင်နေတဲ့အီတလီနဲ့ဟန်ဂရီတပ်သားတွေကမီးလောင်ဘုံးနဲ့တိုက်ခိုက်ခံရတာကြောင့်မီးလောင်ဒဏ်ရာနဲ့အယူကျိုးဒဏ်ရာတွေကိုရရှိခဲ့ကြတယ်လို့တပ်ဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကိုဆိုဗိုရဲတပ်ဖွဲ့ကားတွေနဲ့သတင်းစာဆရာတွေရဲ့ကားတွေလည်းဖျက်ဆီးခံကြပြီးဆပ်အမျိုးသားရဲ့အမတ်သားတွေကိုရေးချဲသွားကြပါတယ်။ဒီဖြစ်အကြောင်းဆာဗီယာနိုင်ငံကသူ့ရဲ့စစ်တပ်ကိုတပ်နာထားလိုက်ပြီးဆာဗီယာသမ္မတအလက်ဇန်းဒါဗူစစ်ကကိုဆိုဗိုနယ်စပ်မှာစစ်တပ်နဲ့အတူညမှာတွားပြီးနေမယ်လို့တနိုင်ငံလုံးကိုပြောကြားခဲ့တဲ့မိန်ကွန်းမှာပြောကြားခဲ့ပါတယ်
။ဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါရဲ့တားဖြစ်သူကဝန်ကြီးချုပ်နေအိမ်ကိုအသုံးပြုပြီးတော့ပုဂ္ဂလိကပါတီတစ်ခုအတွက်ဒီလိုအသုံးပြုခဲ့တဲ့အပေါ်တာဝန်ခံတဲ့အနေနဲ့သူဟာဝန်ကြီးချုပ်ရဲ့မူဝါဒရေးရာအထွေထွေအတွင်းမူယာဒူးကနေနှုတ်ထွက်ကြောင်းဂျပန်ဝန်ကြီးချုပ်ဖူမီယိုခီရှိဒါကတင်းလာနေမှာကြေညာခဲ့ပါတယ်ပါတီပွဲမှာရေမောပျော်ရွှင်နေတဲ့ပုံတွေဟာမဂ္ဂဇင်းတပ်ပုံတွေမှာထွက်ပေါ်လာပြီးတဲ့နောက်လူထုကဒေါသထွက်ခဲ့ကြပါတယ်ဝန်ကြီးချုပ်ရဲ့နိုင်ငံရေးဆိုင်ရာအတွင်းမှုယာဒူးယူလာတဲ့တားအကြီးဆုံးဖြစ်သူချိုတာရိုဟာဒီဇင်ဘာလကုန်ပိုင်းတုန်းကဆွေမျိုးတွေပါဝင်ဧည့်သည်တွေကိုဝန်ကြီးချုပ်ရဲ့နေအိမ်မှာလှုပ်တဲ့နှစ်ကုံပါတီတစ်ခုကိုဖိတ်ကြားခဲ့တာပါအပတ်စဉ်တော့ရှူကန်ဘွန်ရှွန်သတင်းစာမဂ္ဂဇင်းမှာပါဝင်တဲ့ဓာတ်ပုံတွေမှာဝန်ကြီးချုပ်ရဲ့သားနဲ့ဆွေမျိုးတွေဟာကော်စုံးနီခင်းထားတဲ့လှေကလေးတွေပေါ်မှာအုပ်စုလိုက်ဓာတ်ပုံရိုက်ခဲ့ကြတာပါအဲ့ဒီမှာအစိုးရဝန်ကြီးအဖွဲ့ရဲ့ဓာတ်ပုံတွေကိုပုံလူယူပြီးတော့ဝန်ကြီးချုပ်အတွက်တီးတန့်နေရာတီးတန့်ယာဒူးနေရာကိုပြတဲ့အလဲဘူဟိုနေရာမှာသားဖြစ်သူကနေပြီးတော့ဓာတ်ပုံရိုက်ခံခဲ့တာပါအခြားဓာတ်ပုံတွေမှာတော့ဧည့်သည်တွေနဲ့သတင်းစာရှင်းလင်းပွဲကျင်းပနေပုံဟန်လုပ်ပြီးတော့ဆင်းမြင်းတစ်ခုမှရက်နေတာကိုတွေ့ရပါတယ်ဒီခီရှိရာဟာတားဖြစ်သူကိုပြစ်တင်ရှုတ်ချပေမဲ့အတိုက်ခံလွှတ်တော်အမတ်တွေကတော့သူ့ကိုဝေဖန်ခဲ့တယ်လို့ပြည်သူတွေရဲ့ထောက်ခံမှုရာဂိုင်းနှုန်းကကြာဆင်းသွားခဲ့ပါတယ်ခင်ဗျာ မြန်မာပြည်ရဲ့ဗိုလ်ဓုနေမနေခင် VO ရဲ့အစီအစဉ်တွေကိုကျွန်တော်တို့ဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်သတင်းတွေကိုတော့ဦးတင်မောင်တန်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့နိုင်ငံတကာသတင်းလွှာတွေကိုဇက်တိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှမြန်မာနိုင်ငံရဲ့အထည်ချုပ်လုပ်ငန်းနောက်ဆုံးအခြေအနေကိုကြည့်ရအောင်ပါအထည်ချုပ်စစ်ရုံတွေဟာအခုမေလာတဲ့ဥရောပနဲ့အမေရိကန်ကအထည်တွေကိုချုပ်ပြီးနေရပြီးအရင်ကထက်အော်ရာတွေပိုရလာတယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့သတင်းရင့်မြစ်တွေကနေတဆင့်သိရပါတယ်တစ်ဖက်မှာတော့အထည်ချုပ်လုပ်ငန်းကအလို့သမားတွေအခွင့်အရေးချိုးဖောက်မှုတွေရှိနေတယ်လို့အလို့သမားတမကတွေကလည်းပြောနေပါဗျ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုသားညွန့်ဦးပြောပြပေးပါအောင်ခင်ဗျာ
နိုင်ငံတကာကနာမည်ကြီးကုန်အမှတ်စိတ်ထဲချုပ်လုပ်ငန်းတွေမြန်မာနိုင်ငံတွေကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့နိုင်ငံရေးတကြွလှုပ်ရှားသူတွေကတောင်းဆိုနေကြပေမဲ့ပြီးခဲ့တဲ့2022ဇန်နဝါရီလကနေပြီးတော့စက်တင်ဘာလအထိအထည်ချုပ်တွေကိုအမေရိကန်ဒေါ်လာ 3.3 ဘီလီယံဘူးမြန်မာနိုင်ငံကနေပြီးတော့တင်ပို့နိုင်ခဲ့တယ်ဆိုပြီးတော့အထည်ချုပ်လုပ်ငန်းတွေကိုစောင့်ကြည့်ရေးသားတဲ့ EcoTextile စာဆောင်ကဖော်ပြပါတယ်။အခုနှစ်ဧပြီလတစ်လထဲမှာရင်အမေရိကန်ဒေါ်လာ 384 တန်ဘူးတင်ပို့ထားနိုင်ခဲ့တယ်လို့မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းရှင်များအသင်းကိုကူကားပြီးတော့ Fiber 2 Fashion စာဆောင်ကလည်းရေးပါတယ်။ဥရောပနဲ့အမေရိကန်နိုင်ငံတွေကအထည်အော်ဒါတွေရင်ငါထက်ပိုရလာတယ်လို့အထည်ချုပ်လုပ်ငန်းရှင်များအသင်းရဲ့ထွေထွေတွေးမှုဒေါ်ခန့်ခိုင်နယ်ကိုကူကားပြီးတော့ပြည်တွင်းသတင်းဌာနတချို့မှလည်းရေးပါတယ်။ဒီကုန်အမှားတွေဟာအမေရိကန်နဲ့ဥရောပနိုင်ငံတွေကဒိတ်ရိုက်ရနေလားဆိုတာကတော့တိတိကျကျမသိရပါဘူး။ဒါပေမဲ့လည်းအခုမေလထဲမှာအထည်ချုပ်စည်းရုံးတွေမှာဝန်ထမ်းအသစ်တွေခေါ်နေတာလုပ်ငန်းခွင်ထဲမှာဆက်ချုပ်တန်းတွေကိုထပ်ပြီးတော့တိုးချဲ့နေတာတွေကိုကြည့်ပြီးတော့အော်ရာသစ်တွေထိုက်ရနေတယ်ဆိုတာဖြစ်နိုင်တဲ့အကြောင်းအလုသမာသမဂ္ဂတွေကခမန်းအတည်ပြုပါရတယ်။အော်ရာသစ်တွေရတယ်မရဘူးဆိုတာအလုသမာကြီးရအဖွဲ့အစည်းတွေတိကျွတ်မရပဲနဲ့စေယုံပိုင်ရှင်တွေနဲ့မြန်မာနိုင်ငံထေချုပ်လုပ်ငန်းရှင်များအသင်းကပဲသိနိုင်တဲ့ကိစ္စဖြစ်တယ်လို့အလုသမာအဖွဲ့အစည်း SDUM ရဲ့ဥက္ကဋ္ဌက VOE ကိုပြောပါရတယ
်။ဒါနဲ့ကျွန်မတို့သိနိုင်တာတခုကတော့ဘာလဲဆိုလို့ရှိရင်အလုသမာတွေကိုဥတီတွေဟိုနေတာခေါ်တာပေါ့နော်။ညာလုံးပေါ့ဥတီတွေခေါ်တာဥတီတွေမတရားခေါ်တာပြီးလို့ရှိရင်စေယုံများလူဟိုပါလေဒီစက်တန်းတွေတိုးတာတို့နောက်တစ်ခါဒီအနေလုံးလို့ခလာစားကိုတိုးတာတို့ဆက်ရုံအစ်စ်တွေတိုးတာတို့ဒါတွေကပုံမှန်ရှိလို့ဒီဆက်ရုံတွေတိုးတာကဟိုလာစားကိုကြောက်တယ်ဆက်ရုံပြုံနေပြောအပြန်ခေါ်တာပေါ့ဆိုအော်စုပါတွေကနေပြီးတော့သူ့လူတွေကိုဆက်ခေါ်နောက်တစ်ရုံသွားတာတို့ဓာမျိုးတွေမြင်နေရတယ်အခါကျတော့သူ့ကိုပြောတဲ့အနေထားဖြစ်နေလက်ဖြစ်နိုင်တယ်ပေါ့နော်ဒါမှမဟုတ်ဟိုစာတရုတ်ဘက်ကနေပဲတစ်စင်းလက်ဝင်လာတာကိုဟိုဒီမှာဟိုတရုတ်ကတစ်ချိန်ကဒီမှာလာရှုပ်တာကိုအဲ့လိုမျိုးပြောတာလားနိုင်ငံရေးတခြားကွာဒါတော့ကျွန်တော်မသိနိုင်ဘူးပေါ့နော
်အာနာသိန်းစစ်ကောင်စီအောက်မှာအလို့သမားအခွင့်အရေးကိုအပြည့်အဝမပေးနိုင်ဘူးဆိုပြီးတော့နိုင်ငံတကာကကုန်အမှတ်တရစိတ်တွေပြည်တွင်းကနေပြီးတော့ထွက်ခွာသွားဖို့ဆိုပြီးတော့ဖိအားပေးခံရတာပါတချို့စစ်အုပ်တွေဟာတစ်ဖက်မှာအပိတ်ပြပြီးတော့တခြားတနေရာမှာပြန်ဖွင့်ကြသလိုပဲနမကြီးတရစိတ်တွေလည်းအနေချင်းလောက်ပဲထွက်ခွာသွားခဲ့ပါတယ်2023ဧပြီလထဲမှာတရုတ်နဲ့ထိုင်းကိုနေဆက်ကနေပြီးတော့ထေချုပ်ဒေါ်လာတန်း200ဘူးတင်ပို့ထားပြီးတော့ဥရောပနဲ့အခြားတိုင်းပြည်တွေကိုတော့ဒေါ်လာ184တန်းဘူးတင်ပို့ခဲ့တာပါပြန်ဖွင့်နေတဲ့နောက်ပြန်လည်ပတ်နေတဲ့စေုံတွေဟာအခြေခံတည်ရက်လုခလာစာ4800ချက်ကနေပြီးတော့9600ချက်ကိုတိုးပေးပြီးတော့အလုသမားကိုထောင်ထဲချီပြီးတော့ခေါ်ယူနေပါတယ်ဒါဟာလာစာတိုးပေးဖို့အလုသမားတွေဆန္ဒမပြခင်ကြိုတင်ကာဝယ်လိုက်တာလို့သမဂ္ဂတွေကမြင်ကြပါတယ်ပြီးတော့အလုရှင်တွေဟာအခြေခံလူသမားတမကအစ်စ်တွေကိုဖွဲ့နေပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေကိုတင်ပြကြပါတယ်။ဒါဟာဥရောပလိုမျိုးနိုင်ငံတွေစီကအော်ရာအစ်စ်တွေအဆက်မပြတ်ရဖို့ပရိယတ်တစ်ခုပဲဖြစ်တယ်လို့လူသမားတမကတွေကပြောပါတယ်။ ILO ကမြန်မာနိုင်ငံမှာအလုသမားတမကတွေကွဲပြောက်နေပြီဆိုတဲ့အစီအကံစာကိုပြန်ပြီးတုံ့ပြန်မှုအတွက်ဒီနီလန်သုံးလာတာလို့မြန်မာနိုင်ငံအထွေထွေအလုသမားတမကများအဖွဲ့ချုပ်ရဲ့အထွေထွေမှု .eu က view ကိုပြောပါတယ
်။ဆက်ယုံအတွင်းထဲမှာလုပ်ငန်းခွင်အတွင်းထဲမှာတမကတွေအတင်းအဓမ္မဖွဲ့ခိုင်းနေအလုရှင်တွေကမဲဘုံတွေချပြီးတော့နင်းလက်ထဲဆိုပြီးတော့မဲတွေရွေးချယ်ခိုင်းပြီးတော့ဒါကဒီဆက်ယုံရဲ့အခြေခံတမကပါဆိုပြီးတော့လုံသမဝန်ကြီးဌာနအောင်မှပုံတင်နေလုံသမဝန်ကြီးဌာနကဘာလုပ်လဲဆိုတော့ခုနကဒီ ILO ရဲ့အစီရင်ခံစာကိုသူတို့ကပြန်လဲတုံ့ပြန်တာပေါ့နော်ဒီမှာငါတို့ဝန်ကြီးဌာနတွေမှာလုံသမတမကတွေမှပုံတင်နေပါတယ်ဆိုတော့ပြည်ယုတ်ကိုသူတို့ယူကြတာပေါ့နော်တကယ်တမ်းကျတော့လုပ်ငန်းခွင်ထဲမှာဒီဖွဲ့စည်းထားတဲ့သမဂ္ဂတွေကရဲလို့ယူနီယံပဲဖြစ်တယ်ပေါ့နော်။အော်ရာယာရေးအတွက်ဖြစ်တယ်။ဒီလုံသမားဝန်ကြီးဌာနကိုမှတ်ပုံတင်ဖို့အတွက်ပဲဖြစ်တယ်ဆိုတာကတော့လုပ်ငန်းခွင်ထဲကလုံသမားတွေရဲ့ခန်းစားချက်တွေပဲဖြစ်တယ်ပေါ့နော
်။မြန်မာနိုင်ငံအထွေထွေအလုံသမားတမကများအဖွဲ့ချုပ်ကအမေရိကန်ပြည်တော်စုအလုံသမားရေးဝန်ကြီးဌာနကနိုင်ငံတကာဆက်ဆံရေးတာဝန်ရှိသူတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းကတွေ့ခဲ့တယ်လို့ဒေါ်အီးဖြူကပြောပါတယ်။ဒီလိုတွေ့တဲ့နေရာမှာဒီကိစ္စအပါဝင်ကလေးလုပ်သားတွေအကြောင်းနောက်အတရားဓမ္မခန့်စီမှုတွေဒါတွေကိုသူတို့ဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။ဘဲကုံမှတ်စိတ်ကိုချုပ်လုပ်နေတဲ့စေုံတွေကလူသမားအခွင့်အရေးကိုချုပ်ဖောက်နေလဲဆိုတာကိုလေ့လာနေတဲ့အကြောင်းအမေရိကန်လူသမားဝန်ကြီးဌာနဘက်ကပြောခဲ့တယ်လို့သူကပြောပါတယ်။အမေရိကန်လူသမားဝန်ကြီးဌာနကတာဝန်ရှိသူတွေဟာပြည်တွင်းကစေုံအလုပ်သားတွေအပြင်ထိုင်းနိုင်ငံရောက်တဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေရဲ့လုပ်ငန်းခွင်ပြဿနာတွေကိုလည်းမြန်မာနိုင်ငံအထွေထွေလူသမားတက်မကများအဖွဲ့ချုပ်နဲ့ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ
။မြန်မာနိုင်ငံကအထည်ချုပ်လုပ်ငန်းတွေရဲ့နောက်ဆုံးအခြေအနေကိုတားညွန့်ပြောသွားတာပါခင်ဗျာ။အခုတခါတော့ဒီနိုင်ငံတကာဘက်မှာစိတ်ဝင်စားနေကြတဲ့တူရကီရွေးကောက်ပွဲရလက်အခြေအနေကိုကြည့်ရအောင်ပါပြီးခဲ့တဲ့အပတ်တနင်္ဂနွေနေ့ကကျင်းပပြီးစီးခဲ့တဲ့ဒုတိယအကြော့သမ္မတရွေးကောက်ပွဲမှာတူရကီလက်ရှိသမ္မတရီဂျက်တယစ်အာဒိုဝန်ကနေပြီးတော့ထပ်ပြီးတော့အနိုင်ရသွားတဲ့အတွက်တတိယအကြိမ်မြောက်သမ္မတသက်တမ်းထမ်းဆောင်ရမှာဖြစ်ပါတယ် တူရကီစီးပွားရေးမကောင်းတဲ့အချိန်အပြည့်အစည်းများလွန်းလာတဲ့ငလျင်ကိစ္စကိုကင်တွယ်ပုံကိုဝေဖန်ခံရချိန်မှာပဲသူကအခုလိုရွေးကောက်ပွဲမှာထပ်နိုင်လိုက်တာပါဒိုရီယန်ဂျုံးစ်ပြောပြတဲ့သတင်းလွှာကိုကိုငိမ့်ညာပြောပြမှာဖြစ်ပါတယ
်တမရရီဂျက်တိုင်အာဒိုဝန်ဟာပြိုင်ဘက်ကမဲကီလီဒါဂလိုကိုဒုတိယအကြော်တမရရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အပေါ်အစ္စတန်ဘူမြို့ကတချို့ကကြိုဆိုကြပါတယ
် normal
ဒါပုံမှန်ရလက်ပဲဖြစ်ပါတယ်ကောင်းပါတယ်ကျွန်တော်တို့မျှော်လင့်နေတာလည်းအဲ့ဒါပါပဲပထမအကြိမ်မှာကတည်းကရလက်ကိုဆုံးဖြတ်ပြီးသားပါဒုတိယအကြိမ်မှာရလက်မထွက်ခင်ကတည်းကကြိုသိပါတယ်တိုင်းပြည်အတွက်ကောင်းပါပ
ါဒါပေမဲ့လည်းတူရကီမှာငွေကြေးဖောင်းပွားမှုနှုန်းအလွန်များနေပြီးငွေကြေးကလည်းအားနည်းနေတဲ့အပြင်တခြားအချက်တွေကြောင့်လည်းဒီအောင်မြင်မှုအပေါ်စိုးရိမ်တာတွေလည်းရှိပါတယ
်
စီးပွားရေးနဲ့တခြားကိစ္စတွေမှာပြဿနာတွေကကြီးကြီးပါဒီလိုကိစ္စတွေကနှစ်ရက်အတွင်းဖြေရှင်းလို့ရတဲ့ကိစ္စတွေမဟုတ်ပါဘူးလူလည်းနဲ့လည်းရှင်းလို့မရပါဘူးလူတွေကလည်းပြဿနာရဲ့စိတ်ပိုင်းမှာပဲသူတို့ကကိုကြိုးအတွက်ပဲစဉ်းစားနေတာပါအ
ာဒိုဝန်အတွက်ကတော့ဒီနှစ်ရွေးကောက်ပွဲဟာအခက်အခဲဆုံးဖြစ်တယ်လို့မြင်ကြပြီးတူရကီမှာငွေကြေးဖောင်းပွားမှုနှုန်း40ရာခိုင်နှုန်းကျော်နဲ့ဖေဖော်ဝါရီလတုန်းကငရင်းအပြည့်အစည်းတွေပေါ်ကင်တွယ်မှုတွေကိုဝေဖန်ခံနေရတာပါဒါပေမဲ့လည်းငလင်းတန်ခံရတဲ့ဒေသတွေကအာဒိုဝန်ကိုအကြီးအကျယ်ထောက်ခံခဲ့ကြပြီးတချို့ထောက်ခံသူတွေဆိုရင်ညာလုံးပေါက်အောင်ပွဲခံခဲ့ကြပါတယ်ပြန်ပဲကီလီဒါဂလူရဲ့ပိုကောင်းတဲ့ရွေးကောက်ပွဲဂရီတွေကိုကြော်ပြီးအောင်မြင်ခဲ့တာလို့သုံးသက်သူတွေကပြောပါတယ်
။ Mr. Erdogan said that they would rebuild and sell the houses.
သမရအာဒိုဝန်ပြောခဲ့တာကအိမ်တွေကိုပြန်ဆောက်ပေးမယ်ပြီးရင်ရောင်းပေးမယ်။ Mr. Kilit Daglu ပြောခဲ့တာကအိမ်တွေကိုပြန်ဆောက်ပေးပြီးအခမဲ့ပေးမယ်လို့ပြောတာပါ။ရလက်ကိုကြည့်လိုက်ရင်လူတွေကအာဒိုဝန်ကိုပိုယုံတာတွေ့နိုင်ပါတယ်။ကြေကြေပြင့်ပြန့်ကိုယုံကြည်ကြတာပါ။
သူအနိုင်ရတဲ့အချိန်မှာအာဒိုဝန်ကသူ့ရဲ့ထောက်ခံသူတွေကိုတချင်းဆိုပြခဲ့ပြီးတည်တဲ့အချိန်အထိအတူရှိနေမယ်လို့ကတိပေးခဲ့ပါတယ်။အာဒိုဝန်အနေနဲ့ဩဇာအာဏာအကြီးဆုံးအနေအထားကိုရောက်နေတာကြောင့်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မဲ့သူ့ရဲ့အစီအစဉ်မှာသမရလုံးနိုင်တဲ့အချိန်အရေးအတွက်ကန့်သတ်ထားတာကိုပယ်ဖျက်နိုင်တယ်လို့တချို့ကသုံးသပ်ပါတယ
်။ Secure and stronger certainly for another 5 years.
ပိုအင်အားကြီးလာပြီးနောက်ထပ်၅နှစ်ကတော့တေချာသွားပါပြီ။သူအနေနဲ့ပူတင်လိုရှိချင်းမယ်လို့သမရတက်တန်းကိုထတ်တိုးမယ်လို့ကျွန်တော်မျှော်လင့်ထားပြီးတစ်သက်လုံးလှုပ်သွားမယ်လို့တောင်းထင်ပါတယ်ပါလီမန်လွှတ်တော်မှာလည်းအများစုနိုင်ထားပါတယ်ဒါကြောင့်သူတို့ဖွဲ့စည်းပုံကိုပြင်ပြီးနောက်တက်တန်းဝင်ပြိုင်လို့ရအောင်လုပ်မယ်လို့ထင်ပါတယ
်ဒါပေမဲ့လည်းအာဒိုဝန်အနေနဲ့စိန်ခေါ်မှုကြီးတွေကိုရင်ဆိုင်နေရတာပါငွေကြေးဖောင်းပွားမှုကိုဖြစ်စေပြီးငွေတန်ဖိုးအားနည်းစေခဲ့တဲ့သူရဲ့တမယိုးကြမဟုတ်တဲ့စီးပွားရေးမူဝါဒတွေကိုဆက်လုပ်ဖို့ဆုံးဖြတ်ထားတာကြောင့်ငွေကြေးအကျပ်တဲကြုံရနိုင်တယ်လို့တချို့လေးလာသူတွေကသတိပေးပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆက်ဆံရေးတိုးလှုပ်တာဟာလည်းအနောက်မဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးအပေါ်တင်းမာမှုတွေဖြစ်စေပါတယ်ခင်ဗျာ
။ကိုညင်းညံတင်ပြခဲ့တာပါခင်ဗျာ။တူရကီရွေးကောက်ပွဲအခြေအနေကနေအိန္ဒိယနိုင်ငံဘက်ကိုလည်းသွားကြည့်အောင်ပါ။အိန္ဒိယနိုင်ငံမှာလျှက်စစ်တာမလုံလောက်ပဲဖြစ်နေချင်းကြေးလက်ကဆေးရုံဆေးကန်းတွေမှာတော့အမိုးပေါ်မှာတက်ဆင်ထားတဲ့နေအောင်ကြီးစွမ်းရင်သုံးဆိုလာပြားတွေကနေတဆင့်လျှက်စစ်တာအားကိုရရှိသုံးဆွဲနေကြတာပါ။နေစုံနယ်ပြားနဲ့ကြေးလက်လူမှုအတိုင်းအဝန်အတွင်ခင့်မိကြမ်းမာရေးစောင့်ရှောက်မှုပေးနိုင်ရေးအတွက်ဆေးရုံဆေးကန်း250ကျော်ဟာနှီးပညာကိုအားထားနေကြရပါတယ်။AB သတင်းဆောင်မကိုမတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်ဗျာ
အိန္ဒိယနိုင်ငံတောင်ပိုင်းကရိုက်ချာမှာတခါတရံအပူချိန်ပြင်းထန်လွန်ပြီးအပူနွေးဆုံးလာတွေမှာဆိုရင်အပူချိန်က100ဒီဂရီဖာရင်ဟိုက်ထိကိုရောက်ပါတယ်ဒေတာရင်းကပြည်သူသားဖွားဆေးရုံမှာဆိုရင်နိုင်ငံမှာတက်ထားတဲ့ပန်ကာကပုံမှန်လဲပတ်နေပြီးမွေးခင်စာကလေးတွေနဲ့မိခင်တွေအတွက်ချွေးရွက်တက်တာစီပါတယ်ဒါပေမဲ့လည်းလျှက်စင်မလုံလောက်တာကြောင့်မကြခဏဒါအပြတ်တောက်တဲ့ဒေသမှာဒီလိုတက်တောင်တက်တာအခြေအနေမျိုးကအမြဲတမ်းမရခဲ့ပါဘူးလွန်ခဲ့တဲ့တစ်နှစ်တုန်းကဆက်လို့စီးယုံရဲ့ခေါင်းမိုးပေါ်မှာနေအောင်ကြီးဆွင့်ရင်တုံလျှက်စစ်ထုတ်တဲ့ဆူလာပြားတွေတက်ဆင်ခဲ့ပြီးနောက်မှာတော့စီးယုံမှာမီးလင်းစေဖို့လူနာတွေနဲ့ဝန်ထမ်းတွေတက်တောင်တက်တာရှိစေရေးကာကွယ်ဆေးတွေနဲ့စီးဝါးတွေကိုအအေးကမ်းမှာစိတ်ချလက်ချထားလို့ရတဲ့ဆူလာကနေပုံမှန်လျှက်စစ်တအားရရှိလာပါတယ်အရင်ကအရေးပေါ်အရန်ဖြစ်သုံးခဲ့တဲ့ဒီဇယ်သုံးမီးဆက်တွေသုံးတိုင်းမှာလဲထွက်လာတဲ့ဖန်လုံအိမ်ဓာတ်ငွေနဲ့အစိတ်အတောက်ဖြစ်စေတဲ့မီးခိုးငွေတွေဟာဆိုရင်မွေးခင်စာကလေးငယ်တွေရှူးရှိုက်မိစေတဲ့နေရာထိရောက်ခဲ့ပေမဲ့အခုတော့ဒီလိုအခြေအနေကပြီးဆုံးသွားပါပြီ မီးစက်တွေရုတ်တရက်ပြက်ပြီးသုံးမရတဲ့အခါမျိုးဆိုရင်တော့တစ်နှစ်ကိုပြင်းမြကလေး600လောက်မီးဖွာပေးရတဲ့ဆေးရုံမှာလက်နှိပ်ဓာမီအလင်းရောင်သုံးပြီးမီးဖွာပေးရတာမျိုးလည်းရှိခဲ့ပါတယ်အကြီးတန်းသူနာပြု Mother Jones ကတော့ကလေးပေါင်းများစွာမွေးဖွာပေးခဲ့သူဖြစ်ပါတယ်
ဆိုလာဘရကင်တမွန်ချေနမ်ဂေဆိုလာဗျာရင်မတက်ခင်ကဆိုရင်တခါတလေကျမတို့အမောင်ထဲမှာအလုပ်လုပ်ကြရပါတယ်ရစ်ချာမှာမီးမလာတဲ့ပြဿနာကအများကြီးပါတရက်ကို၄နာရီ၅နာရီလောက်မီးပြတ်ပြီးကျမတို့အတွက်ရောလူနာတွေအတွက်ပါအခက်အခဲဖြစ်ပါတယ်မီးဖွားမှုတွေလူနာကိုဆေးတော့ဖို့ဆိုရင်ကျမတို့လှက်နေတတ်မီးဒါမှမဟုတ်လဲမီးအိမ်ကိုတုံးကြရတာကြောင့်ဖြစ်ပါတယ
်အိန္ဒိယရဲ့နေဒေတာတွေနဲ့ကျေးလက်ဒေတာတွေနောက်ဖွံ့ဖြိုးဆဲနိုင်ငံတွေမှာလျှက်စစ်ဖြန့်ဝေမှုကိုအပြည့်အဝအားထားလို့မရတာနဲ့အတူပဲဒေတာရင်းမှာထုတ်တဲ့သန့်စင်စွမ်းအင်အထူးသဖြင့်တော့နေအောင်ကြီးစွမ်းအင်သုံးဆိုလာစွမ်းအင်ဟာဆိုရင်ခေတ်သစ်ကျမရေးဆောင်ရှောင်မှုမှာအပြောင်းလဲတွေဖြစ်စီပါတယ်ရာသီဥတုပြောင်းလဲမှုအတွင်အပူချိန်နဲ့လွန်ခဲ့ပြင်းထန်တဲ့ရာသီဥတုအခြေအနေတွေပိုပြီးတိုးလာနေချိန်မှာသန့်စင်စွမ်းအင်ကပိုပြီးအရေးပါလာပါတယ်ပုဂ္ဂလိကကျမရေးဆောင်ရှောင်မှုကိုမတုံနိုင်တဲ့ထောင်နဲ့ချီတဲ့လူတွေကိုဝန်ဆောင်မှုပေးနေတဲ့ပြည်သူတာဖွာဆေးရုံဟာဆိုရင်ခေါင်းမုံးမှာဆိုလာစနစ်တက်ဆင်ထားကြတဲ့ Richard Kane တွင်ကစီယုံစီကန250တခုထဲမှာတစ်ခုအပါအဝင်ဖြစ်ပါတယ် Selco Foundation ကဥဆောင်တဲ့အစီအစဉ်နဲ့စီယုံစီကန်တွေရဲ့ခေါင်းမိုးတွေပေါ်မှာဆိုလာပြားတွေတက်ဆင်တာဖြစ်ပါတယ်ဘန်ဂါလူးရူးအခြေစိုက်အကူအညီပေးရေးအဖွဲ့ Selco Foundation ကအိန္ဒိယနဲ့နိုင်ငံတကာလုပ်ငန်းကြီးတွေထံကအလှငွေတွေသုံးပြီးဒေသဆိုင်ရာအစိုးရတွေနဲ့2019ခုနှစ်ကတည်းကပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။ပြည်သူဆေးရုံတွေမှာဆိုလာပြတ်တက်ဆင်စရိတ်ကဒေါ်လာ 8,500 လောက်ကျတင်ပြီးစီးကန်းငယ်တွေအတွက်ဆိုရင်တော့ဒေါ်လာ 2,000 လောက်ကျတင်ပါတယ်။ဆေးရုံစီးကန်းတွေမှာတန့်စင်ဆွန့်အင်ပြောင်းလဲအသုံးပြုမှုကြောင့်ဟန်လိုရင်တန်းငွေထုတ်လုပ်မှုကိုရှော့ချရမှာအထောက်အကူဖြစ်စေတယ်လို့လည်းဟယ်လိုဒန်ဝေရှော့ချရေးစီယုံလှူရှာမှုအဖွဲ့ Help Care Without Harm ရဲ့လေးလာမှုကဖော်ပြပါတယ်။ခေါင်းမိုးပေါ်မှာတက်ဆင်ထားတဲ့ဆူလာပြားတွေကနေစည်စဲမပြတ်လျှက်စစ်ရရှိနေတဲ့အပြင်စီယုံစည်းကမ်းတွေအတွက်ကုန်ကျစရာရှော့ချရေးအတွက်လည်းအထောက်အကူဖြစ်ပါတယ်။ဝင်ငွေနဲ့လူမှုအတိုင်းဝိုင်းတွေနေထိုင်ကြတဲ့ဇဟီရာဘက်ကပြည်သူစည်းကမ်းကိုကြီးကြပ်တဲ့ဒေါက်တာကာဗာရှီရှူဂါကတော့ဆူလာတွေတက်ဆင်ပြီးနောက်ပိုင်းနှစ်နှစ်အတွင်းလျှက်စစ်အတွက်ကုန်ကျစရိတ်ထက်ဝယ်လျော့သွားတယ်လို့ပြောပါတယ
် When solar is installed
ဒီကုန်ကျစရိတ်ကိုတခြားနေရာမှာကျမတို့သုံးနိုင်ပါတယ်အထူးသဖြင့်တော့ဆေးရုံဈေးခန်းတွေမှာဆိုရင်လိုအပ်ချက်တွေအများကြီးရှိပါတယ်လို့ပြောထားတာပါဒါဟာဆိုရင်ကမ္ဘာမှာကျန်းမာရေးအသုံးစရိတ်အနည်းဆုံးနိုင်ငံတစ်ခုဖြစ်တဲ့အိန္ဒိယအတွက်အကျိုးရှိစေပါတယ်အမေရိကန်မှာအစိုးရအသုံးစရိတ်ရဲ့18ရာခိုင်နှုန်းကိုကျန်းမာရေးဆောင်ရှောက်မှုသုံးနေတာနဲ့နှိုင်းယှဉ်ကြည့်ရင်တော့အိန္ဒိယရဲ့ကျန်းမာရေးအသုံးစရိတ်ကအစိုးရအသုံးစရိတ်ရဲ့နှစ်ရာခိုင်နှုန်းကျော်သာရှိပြီးတချို့ဆေးရုံတွေနဲ့ဈေးကမ်းတွေမှာရန်ပုံငွေမလုံလောက်ဖြစ်နေတာပါ ဟနုမန်တပ်ပါ ခြနာဒါဆာကတော့ Seco Foundation ရဲ့ Writer ရုံးခွဲမန်နေဂျာဖြစ်ပါတယ
် Current illa non karanatinda
ဆူလာမတက်ခင်ကဆိုရင်မီးပြတ်တာကြောင့်ကုသခံယူရေးမှာမယုံကြည်ဖြစ်ပြီးဒီဆေးရုံတွေကိုသွားဖို့လူတွေကစိုးရင်ကြပါတယ်
ခုတော့ဆိုလာပြားတွေတက်ဆင်ပြီးနောက်မှာပုဂ္ဂလိကဆေးရုံတွေအစားအစိုးရဆေးရုံတွေကိုလူတွေပို့ပြီးသွားကြမယ်လို့လည်းသူကပြောပါတယ်ရှင
်မသိငီတိုင်းဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူကြည့်များတဲ့ဆိုရှယ်မီဒီယာသတင်းကဘာတလောခရီးသွားတဲ့နေရာပေါင်းစုံအကြောင်းစုံအပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါ
ဒီလိုအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြမဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bing 22 Channel 101ဒါမှမဟုတ် Thaicom 622 Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပြည့်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့ line number 2440 51ကနေပဲဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာလူကြည့်များ social media သတင်းကဘာတလွားခီးသွွားအစီအစဉ်တွေကိုတင်ဆက်မဲ့အပြင်နေရာပေါင်းစုံအကြောင်းစုံအစီအစဉ်တင်ဆက်တဲ့အခါမှာတော့
ထိုင်းဝင်လည်းဘုံမာတွေရောက်တာများလာပြီဆိုတော့ဝင်เนาะကျွန်တော်တို့ဒီမှာစပင်ညက်တာပဲဖြစ်ဖြစ်ခေါင်းချော်တာပဲဖြစ်ဖြစ်ပါတာစကားအဆင်မပြေတဲ့
ထိုင်းနိုင်ငံတွင်းမှာလုတ်ကင်စားသောက်နေကြတဲ့မြန်မာတွေရဲ့လူမှုဘဝအခြေအနေတွေကိုတင်ဆက်သွားဖို့လည်းရှိပါတယ်ခင်ဗျာအခုအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းပဲဖြစ်ပါတယ်အမေရိကန်အစိုးရငွေချေးယူနိုင်တဲ့ပမာဏကိုတိုးမြှင့်ပေးရေးနဲ့ပတ်သက်ပြီးမဲခွဲအတီးပြုတ်နိုင်ဖို့လုံလောက်တဲ့မဲရည်အတွက်ရလိမ့်မယ်ဆိုပြီး Republican နဲ့ Democrat အောက်လွှတ်တော်အမတ်ခေါင်းဆောင်တွေအကောင်းအမြင်မျှော်လင့်ထားကြပါတယ်အဓိကပါတီနှစ်ရကြာဘာဒီသဘောထားကွဲလွဲနေကြလဲဆိုတာနဲ့ပတ်သက်ပြီး VOA သတင်းတောက် Veronica Badderas ပြောပို့တဲ့သတင်းကိုတော့ကိုအောင်ကတင်ပြထားပါတယ်ခင်ဗျာ
အမေရိကန်ဆိုရငွေချေးယူသုံးဆွဲနိုင်တဲ့ပမာဏအတိအပြုသတ်မှတ်ဖို့ရဲ့ကုံဆုံးမှုနီးကပ်လာတာနဲ့အမျှတချို့ကွန်ဂရက်လွှတ်တော်အမတ်တွေကတော့ဒီကိစ္စအဆင်ပြေဖို့မျှော်လင့်နေကြပါတယ်။သမ္မတဂျိုးဘိုက်ဒန်အဆိုပြုတဲ့ငွေပမာဏနဲ့ပတ်သက်ပြီးတော့အခြေခံမူအားဖြင့်သဘောထားကွဲလွဲနေတဲ့ Republican တွေဘက်ကတော့ငွေဖြုန်းတီးရာမရောက်အောင်သူတို့အနေနဲ့အသေးအချာစီစစ်ထားတယ်လို့ဆိုရတယ်။
You got work requirements to help people out of poverty.
အလုပ်လက်မဲ့ဖြစ်သူတွေအလုပ်ရဖို့အတွက်ကူညီရမယ်တာဝန်ယူထားတာပါ။မလိုအပ်တဲ့လုံထုံးလုံနည်းတွေကိုဖယ်ရှားတာမျိုးပြုပြင်ပြောင်းလဲမှုတွေလုပ်ရပါမယ်။သမ္မတအနေနဲ့ငွေကိုသူသုံးကျင်တယ်လို့သုံးလို့မရအောင်စောင့်ကြပ်စစ်ဆေးရပါတယ်။မနစ်ကထက်ဆိုင်ဒီနှစ်မှာအသုံးစရိတ်လျှော့ထားပါတယ်။အရင်ကကွန်ဂရက်စ်လွှတ်တော်မှာဒါမျိုးမရှိပါဘူး။အားလုံးအကျိုးအတွက်ဘာမှလုံမပေးခဲ့တာမျိုးပါ။ဒါပေမဲ့လည်းအခုတော့လမ်းမှန်ပေါ်ရှောက်နေပါပြီ
။ငွေချေးယူနိုင်တဲ့ပမာဏနဲ့ပတ်သက်ပြီး Republican လွှတ်တော်အမတ်တချို့ကလူမှုကွန်ရက်မှာဝေဖန်ကြပေမဲ့တချို့ကတော့ Conservative ဝါဒပိုလက်ကင်ထားသူတွေတောင်ထောက်ခံမဲ့ပေးကြမှာဆိုပြီးတော့ပြောပါရယ်
။ There will be Freedom Caucus people who vote for them.
အခုငွေချေးယူပမာဏနဲ့ပတ်သက်ပြီး Freedom Caucus support ဝင်တွေကလည်းမဲပေးဖို့ရှိပါတယ်။ Conservative တွေနဲ့ပတ်သက်ပြီးစိုးရိမ်တယ်လို့ပြောကြပေမဲ့သဘောထားမျိုးစုံရှိကြတာပါ။ဒီဖွဲ့ဝင်တွေလည်းအခုသဘောတူညီချက်ကိုလူလာလာထောက်ခံကြပါလေမထောက်ခံစရာအကြောင်းဘာမှရှိပါဘူးအင်မတန်ပြည့်စုံတဲ့သဘောတူညီချက်ပ
ါဒီမိုကရက်တချို့ကတော့အစိုးရပေးတဲ့အစားအသောက်ထောက်ပံ့ခြင်းရနိုင်တဲ့ရက်တိုးမြှင့်ဖို့လိုကိစ္စမျိုးတွေအတွက်စိုးရိမ်ကြောင်းပြောပါရယ
်တချို့ခံမှန်းကန့်သက်ချက်တွေကအစိုးရလုပ်ငန်းဆောင်တာတွေအတွက်ဝင်တော့ဝင်ဖို့ဖြစ်စေပြီးအစီအစဉ်တစ်ခုချင်းစီအတွက်ဆိုရင်လည်းအကုန်ကြပိုများစေပါတယ်နံပါတ်နှစ်အနေနဲ့ကဆာလောင်မုတ်သိမ့်နေသူတွေယာယီအကူအညီအနှဲငယ်လိုအပ်နေသူတွေကိုကူညီဖို့ပါ
မင်းမပေးခင်မှာဒီကိစ္စနဲ့ပတ်သက်ပြီးအသေးချာသိရဖို့လိုတယ်ဆိုပြီးတော့လည်းသူကပြောပါတယ
် in terms of the exemptions
စစ်မှုရန်ဟောင်းတွေအင်ဂျင်မဲတွေစောက်ရှောက်ရေးဂေဟာကနေထွက်လာကြသူတွေအတွက်ဘာလို့ပေးရမှာပါလဲ
ငွေထက်ချင်းနိုင်မဲ့ပမာဏသတ်မှတ်ဖို့လုံလောက်တဲ့မဲအရေးအတွက်ရနိုင်မှာလားဆိုတော့ CBS Face the Nation အစီအစဉ်မှာမေးမြန်းရမှာ All the Democrat ခေါင်းဆောင် Hacking Jeffries က
Yes
ငွေချေးယူနိုင်မဲ့ပမာဏကိုအလွတ်တော်ရောအထက်လွတ်တော်ကပါအတူပြတ်သတ်မှတ်ပေးရမှာပါဆိုရအနေနဲ့ချမှတ်ထားတဲ့လုပ်ငန်းဆောင်တာတွေဆက်အကောင့်တွေပေါ်နိုင်ဖို့ဇွန်5ရက်နောက်ဆုံးထားပြီးဒီငွေပမာဏအတူပြုဖို့လိုတယ်ဆိုပြီးတော့လဲအမေရိကန်ဘဏ္ဍာရေးဌာနကကြေညာပေးထားပါတယ်ခင်ဗျာ
အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာတွေကိုကိုအောင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတော့နားဆင်ရမှာကတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့သတင်းတိုထွားတွေကိုပြောပြပေးခြင်းပါတယ်ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုရုရှားကဒုံးကျည်နဲ့ဒရုန်းတွေနဲ့တိုက်ခိုက်နေလို့ကလေးတွေကြောက်လန့်တကြားထွက်ပြေးကြတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်လေရင်ပြန်တန်းနေချိန်နေရတာကတိကောက်အောင်ဖြစ်တယ်ဆိုပြီးတော့ခရီးသည်တဦးကလေရင်တကားကိုဖြန့်ပစ်လိုက်ပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်စာသတင်းတိုလေးတွေကိုတော့မအေးတန်တော်ကျော်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
ကလေးတွေအော်ပြောပြေးလိုက်ကြတာတန်းနေတာပါပဲ
ယူကရိန်းနိုင်ငံကီးဗ်မြို့တော်ကိုရုရှားတို့ညာလုံးပောက်ဒုံးချီဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခဲ့ပြီးတဲ့နောက်နေပြည်တော်မှာလည်းလေကြောင်းတိုက်ခိုက်မှုလုပ်တာဖြစ်ပါတယ်။ကျောင်းဆင်းလာတဲ့ကလေးတွေလေကြောင်းတိုက်ခိုက်တန်ကြာတာနဲ့အော်ပြီးတော့ထွက်ပြေးကြတာပါ။ကီးဗ်မြို့တော်အနှံပောက်ကွဲတံတွေဆူညံနေပြီးတော့လူကြီးတွေလည်းအမိုးကာရှိတဲ့နေရာကိုပြေးကြရပါတယ်။ဒီလိုနေကင်းဘက်တိုက်ခိုက်မှုကြောင့်ကလေးတွေပါဝင်လမ်းမှာတွာလာနေတဲ့အရက်သားတွေထွက်ပြေးကြရတာကိုတယ်လီဖုန်းဗီဒီယိုမှာတွေ့ရတာပါ။မေလရဲ့နောက်ဆုံးတင်းနှင်းလာဖြစ်ပြီးတော့ရုရှားကယူကရိန်းမြို့တော်ကိုနာယီတော်တော်ကြာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။အကြီးကျယ်သောထိခိုက်မှုမရှိခဲ့ပါဘူး။ဒီတိုက်ခိုက်မှုကမေလတလရဲမှာတွင်16ကြိမ်မြောက်လေကြောင်းတိုက်ခိုက်မှုဖြစ်ပြီးတော့အဲ့ဒီနေ့တိုက်ခိုက်မှုနှစ်ခုမှာဒုတိယတစ်ကြိမ်မှာကရုရှားကပစ်တဲ့ cruise ဒုံးကျည်နဲ့ပယ်တင်တဲ့ဒုံးကျည်17ကျင်းကိုယူကရိန်းကပစ်ချခဲ့တယ်လို့လက်နက်ကိုင်တပ်ဖွဲ့များရဲ့အကြီးကဲ Larry Zelushny ကပြောပါတယ်။ပထမတစ်ကြိမ်တိုက်ခိုက်မှုကတော့6နာရီလောက်ကြာခဲ့ပြီးတော့အဲ့ဒီတိုက်ခိုက်မှုကြောင့်ယူကရိန်းလေယာဉ်5စီးအလုံးမလုံးနိုင်တော့ပဲနဲ့ပြတ်သွားခဲ့ရပါတယ်။နောက်ကိုရီးယားကပြစ်လာမဲ့ဒုံးကျည်ကိုပြန်ပစ်ချဖို့ဂျပန်ပြင်ဆင်နေတာကိုမေလ29ရက်နေ့မှာတွေ့ရတာပါ။နောက်ကိုရီးယားကတော့သူတို့ဂျိုရူးလွတ်တင်မှုလုပ်တာပါလို့ပြောခဲ့ပါတယ်
။これまでの一連の北朝鮮の動向を受け、すでに
ဂျပန်ဝန်ကြီးအဖွဲ့ရုံးဝန်ကြီးကတော့ကျိုးရွလွတ်တင်မယ်လို့ပြောပြီးတော့ဘယ်ရင်တဲ့ဒုံပြစ်လွတ်တာကတော့ကျွန်တော်တို့တိုင်းပြည်လုံခြုံရေးကိုတေးချရန်ဆားရဲ့လုပ်ရပါလို့ပြောပါတယ်။မြောက်ကိုရီးယားဒုံကြီးတွေကိုပြစ်ချဖို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကအမိန့်ထုတ်ထားခဲ့တာပါ။အိုကီနာဝါကျွန်းမှာ Pack 3 Patriot ဒုံကြီးကာကွယ်ရေးစနစ်တွေတက်ဖို့သူတို့ပြင်ဆင်ခဲ့ပါတယ်။မြောက်ကိုရီးယားကတော့တခြားနိုင်ငံတွေနဲ့ပဋိပက္ခတွေဖြစ်ပွားရင်ပြစ်မှတ်ကိုတေးချထိအောင်ချိန်ရွယ်ပြီးတော့ပြစ်နိုင်ဖို့ပို့ပြီးတော့ဂျိုးပန်းလာတာတွေးရတယ်လို့နိုင်ငံရေးအကဲခတ်တွေကပြောပါတယ်။အဝေးရင်း drone တွေပါဝင်ထောက်လန်းစောင့်ကြည့်မှုနည်းပညာပို့ပြောတိုးတက်ဖို့စ조사မှုရဲ့တစိုက်တည်သေးတာဖြစ်နေမြောက်ကိုရီးယားကစစ်တုံးဂျိုလူလွတ်တင်မှုလှုံ့ဆော်တာဖြစ်တယ်လို့အကဲခတ်တွေကပြောတာပါအခုလပိုင်းတွေအတွင်းမှာဒုံးကျည်နဲ့တခြားလက်နက်တွေမြောက်ကိုရီးယားကဇက်တိုင်စမ်းသပ်မှုပြုလုပ်နေတာမှာလောင်စာအကဲသုံးတိုက်ချင်းဖြစ်ဒုံးကျည် ICBM အစ်စ်ကိုလည်းစမ်းသပ်ပြုလုပ်ခဲ့ပါတယ်ကိုရီးယားလေရင်တစ်ကြိမ်ပြန်တန်းနေတော့တကောက်ပွင့်သွားခဲ့တာဖြစ်ပါတယ်။မေလ26ရက်နေ့ကတောင်ကိုရီးယားနိုင်ငံပြည်တွင်းခီးတို့လေရင်ခီးစဉ်တွင်မှခီးစက်တူတကောက်တော့ပွင့်လို့လေရင်ပေါ်ရုပ်ရုပ်တည်းတည်းဖြစ်ခဲ့ရတာပါ။လေရင်စင်းငံနီးလေးမှဖြစ်ပြီးတော့ပေ600ကျော်အမြင့်မှပြန်တန်းနေခြင်းဖြစ်ပါတယ်။လေရင်စစ်တပ်ဖို့က3မိနစ်လောက်ပဲအလိုလေရင်ကလည်းတော်တော်လေးနှိမ့်နှိမ့်ပြန်တန်းနေခြင်းမှအခုလိုဖြစ်သွားတာပါ။ခီးတဲ့တူကဖွင့်လိုက်တာဖြစ်ပြီးတော့တခြားခီးတဲ့တွေဝိုင်းဆွဲခဲ့ကြပြီမဲ့တကားကပွင့်တော့ပွင့်သွားခဲ့ပါတယ်။လင်းရင်တကားကခီးတဲ့တွေမဖွင့်နိုင်အောင်လှုပ်ထားပြီမဲ့လင်းရင်အဟောင်းတချို့မှဖွင့်လို့ရသေးရပါ။နောက်ပြီးတော့လင်းရင်ကတော်တော်နှိမ့်နေရောက်နေလို့လဲလင်းရင်အတွင်းနဲ့လင်းရင်ပြင်ပလေးဖီအားသိကြီးမကွာလာတော့ပဲနဲ့တကားပွင့်နိုင်တာဖြစ်ပါတယ်။ခီးတဲ့တွေလည်းတော်တော်ကြောက်သွားပြီမဲ့လင်းရင်ကိုဘေးကင်းခဲ့တဲ့အဆင့်တက်နိုင်ခဲ့ပါတယ်။လူ12ဦးထိခိုက်မှုနည်းငယ်နဲ့စေယုံပို့ရပြီးတော့တကားဖွင့်တဲ့သူကတော့လေရင်ခွင့်အရောက်မှာဖမ်းခံရတာပါရဲကဆင်ပြီးတော့သူကစိတ်ကျမ်းမာရေးအခြေအနေတိတ်ကောင်းမှမရပဲနဲ့သူ့မှာအလုံးကြောင့်စိတ်ဖိစီးမှုများနေတယ်လေရင်ပေါ်မှာနေရတာကတိကောင်ဖြစ်လာလို့လေရင်တကားဖွင့်တာပါပြန်ပြောပေးပါမယ်ရေကြီးနေတဲ့ရေကြီးတန်နေတဲ့လမ်းကိုဖြတ်ကူးဖို့ကြိုးစားရင်ဘာဖြစ်နိုင်လဲဆိုတာမျက်မြင်ပါပဲနော်စပိန်နိုင်ငံအရှိတောင်ပိုင်းမိုလီနာဒီဆေဘူရာမြို့မှာကာဒစီရေကြားတွေကနေဖြတ်မောင်းမှုစူးစားခဲ့တာပါ။လက်တစ်ဖက်မရောက်ခင်မှာရေစည်းချိန်နဲ့ကားပြောင်းပြန်ဆွဲပြီးတော့ပွာသွားခဲ့တာတွေ့ရပါတယ်။တိုင်းမြင့်မော်ကရိုက်ခူးထားတဲ့နောက်ထပ်ဗီဒီယိုတစ်ခုမှာတော့လမ်းကလမ်းကြားတစ်ခုတည်းကိုချောချောမမောရောက်သွားခဲ့ပါတယ်။စပိန်နိုင်ငံမြေထဲပင်လယ်ကယ်ယူရန်ဒေသမှာကာလအတော်ကြာမိုးခေါင်နေပြီးတော့မေလ25ရက်နေ့ကမိုးတွေတဲတဲထန်ထန်ရွာချခဲ့လို့လမ်းတွေအကုန်ရေကြီးပြီးတော့ရေစည်းတံနဲ့မြစ်ချောင်းတွေလိုဖြစ်ကုန်တာပါမက်ဒရစ်မြို့တော်တဝိုက်မှာလဲမိုးကြီးခဲ့ပြီးတော့မြေအောက်ခန်းတွေကားတွေရေမြုပ်ကုန်လို့တက္ကသိုလ်တွေကလေးတင်းချောင်းတွေပိတ်ထားခဲ့ရပါတယ်ရေကြီးလို့ဒုက္ခဒုက္ခရောက်ကြပြီးတော့ဈေးပွားရေးထိခိုက်မှုတွေဖြစ်ရပေမဲ့လည်းလူတော်တော်များများကဒီမိုးကိုကြိုဆိုပါတယ်စပိန်မှာကအခုနှစ်ຫນွေဦးရာသီက1962ခုနှစ်ကစပြီးတော့အချောက်တွေဆုံးຫນွေဦးရာသီဖြစ်ပြီးတော့မိုးခေါင်နေခဲ့တာဖြစ်ပါတယ်
We've done it. We've done it.
Under seven days.
Come on.
စွန်းစားခီးသွွားကြိုက်တဲ့ဗြိတိရှားအမျိုးသားတယောက်ကတော့ခုနှစ်ရက်အတွင်းမှာကမ္ဘာအံပွဲ408ခုကိုအပြီးသွားပြနိုင်ခဲ့လို့ကမ္ဘာစံချိန်ပြင်သွားပါတယ် Adventure Man စွန်းစားခီးသွွားလို့လည်းနာမည်တွင်တဲ့ Jamie McDonald ဟာအလားမှာကမ္ဘာခီးသွွားစံချိန်ကျိုးခီးစဉ်ထွက်ခဲ့တာပါအာရှဒေသတွေပဲခီးတွေကိုအရင်သွားရောက်ပြီးတော့မှ Atlantic သမုဒ္ဒရာအနောက်ချမ်းခီးတွေကိုဆက်ခဲ့ပါတယ်တရုတ်ပြည်ကမဟာဒတိုင်းအိန္ဒိယက Dutch မဟာအိကအစပြုပြီးတော့ရောမမျိုးကကလစီယံအမိုးဝင်ဇဲယုံကြီးအဆုံးသွားခဲ့ပါတယ်။သူရဲ့ခီးစဉ်အစားဆုံး6ရက်16နာရီ14မိနစ်ကြာခဲ့တာမလို့9ရက်မပြည့်ခင်နေရာဇုံကိုရောက်တယ်လို့ပြောရပါမယ်။သူရဲ့ခီးစဉ်အစားဆုံးကခီးမိုင်ပေါင်း 12,856 မိုင်ဖြစ်ပြီးတော့အဲ့ဒီထဲမှာလင်းရင်ခီးက13ခု၊တက္ကစီငါးကနဲ့သွားရတာ16ခေါက်၊ဘတ်စကား9ကြိမ်စီပြီးတော့ရထားလည်း4ကြိမ်စီခဲ့ရပါတယ်။
To get through one for $40 million. Congratulations to paddle 1015.
ဒီနိုင်ငံရဲ့နောက်ဆုံးပြီးရင်နိုင်ငံတကာမှာတော့ Oscar ဆုရ The Last Emperor ရုပ်ရှင်ကကြောင့်သူ့အကြောင်းလူသိပိုများတဲ့ချင်းမင်းဆက်ပြီးရင် Aishin Jewelry ပူရီရဲ့နာရီဖြစ်ပါတယ်တရုတ်ရဲ့နောက်ဆုံးမင်းဆက်ချင်းမင်းဆက်မှာသူကနောက်ဆုံးဘုရင်ဖြစ်ပြီးတော့ဘုရင်ပူရီဝစ်ဆင်ခဲ့တဲ့လက်ပတ်နာရီကမေလ23ရက်နေ့ကဒေါ်လာ 6.2 တန်းနဲ့လေးလံတင်ရောင်းချခဲ့ရတာပါသူရဲ့နာရီကိုဝယ်ယူသူကဘယ်သူပဲဝါမှမသိရပဲဟောင်ကောင်မှာနေတဲ့အာရှအနယ်ဘွားတူကတယ်လီဖုန်းကတဆင်ဒီပတ်တဲဖိလစ်နာရီကိုဝယ်ယူခဲ့တယ်ဆိုတာပဲသိရပါတယ်ဒါဟာဘုရင်တပောင်းဝစ်ဆင်မှုတဲ့နာရီတွေရဲ့ပြန်ရောင်းတော့အမြင့်ဆုံးရတဲ့ဈေးပါလို့လေးလံပွဲတာဝန်ရှိသူတွေကပြောပါတယ်1945ခုနှစ်မှာဂျပန်တွေဒုတိယကမ္ဘာစစ်ရှုံးတဲ့အခါဆိုဗီယက်တပ်တွေကပူရီကိုစစ်တုံးမှန်အဖြစ်နဲ့ဖမ်းဆီးပြီးတော့ရုရှားအချင်းစခန်းမှာ9နှစ်ထိန်းသိမ်းခဲ့ပါတယ်။သူဆိုဗီယက်ကမပြန်ခင်သူ့ရဲ့စကားပြန်ကိုဒီလက်ပတ်နာရီလေးပေးခဲ့တာဖြစ်ပြီးတော့လေးလံတင်တဲ့သူတွေဒီနာရီရဲ့ရာဇဝင်ကိုတေချာသိအောင်လို့3နှစ်လောက်လေးလာရှာဖွေခဲ့ရပါတယ်။ဘရင်ပူရီဟာအသက်2နှစ်ခရဲကနန်းတက်ခဲ့တာဖြစ်ပြီးတော့အသက်6နှစ်မှာနန်းဆွလိုက်ရတာနဲ့နှစ်ပေါင်း 2,000 ကျော်တရုတ်ဘုရင်စနစ်ညီကုံချုပ်ခဲ့ရပါတယ
်မရေးသနာကျော်ပြောပြသွားတဲ့ဆိုရှယ်မီဒီယာတွေပေါ်ကလူကြည်များ10မိနစ်စာသတင်းတူထားတွေပဲဖြစ်ပါတယ်ခင်ဗျာသိမကြခင်မှာပဲမန်ညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံဆိုတဲ့ကဏ္ဍကိုတင်ဆက်ဖို့ရှိပါတယ် VOA ရဲ့ဗိုလ်တူးနေ့မနက်ခင်းအစီအစဉ်တွေကို burmese.pa.news.com ဆိုတဲ့ internet ဆာမျက်နှာမှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါမင်္ဂလာမနက်ခင်းပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်ကန္တာတပုတ်ဖြစ်တဲ့ကဘာတလွားခီးသွွားအစီအစဉ်ကိုလည်းပြောပြခြင်းပါတယ်အီတလီနိုင်ငံကပကြီးအကျော်မော်ကြီးဖြစ်တဲ့ Botticelli ရေးဆွဲခဲ့တဲ့ Venus အချစ်နှမ့်မိမယ်ပုံကိုအီတလီနိုင်ငံခီးသွွားဝန်ကြီးဌာနကနေပြီးတော့တုံးပြီးတော့ခရီးသွားကြော်ညာတွေဖန်တီးလိုက်လို့အငင်းပွားစရာတွေဖြစ်လာပါတယ်ဘယ်လိုကြောက်လဲဆိုတာမဆုမျက်မှွန်နဲ့အတူကဘာတလွားခရီးသွားအစီအစဉ်ကနေသွားကြည့်ရအောင်ပါခင်ဗျာ
အီတလီနိုင်ငံဖလော်ရန့်မြို့မှာရှိတဲ့ UFIZI အမှုပညာပြတိုက်မှာအီတလီပကြီးဆရာကြီးဆန်ဒရိုဘော်တီချယ်လီရဲ့Bath of Venus ဆိုတဲ့ပကြီးကရှိပါတယ် Renaissance kit လက်ရာတွေကဂန္ဓဝင်လက်ရာများအဖြစ်သတ်မှတ်ခံထားရတဲ့ပကြီးကတစ်ချက်ဖြစ်ပါတယ်အမျိုးသမီးတယောက်ရဲ့လှပမှုပြိုမြင့်မှုတွေထင်ဟပ်နေတဲ့ပုံကိုပကြီးဆရာကြီး Botticelli က Venus အချစ်နှမ့်မိမယ်မွေးဖွားခြင်းလို့ခေါင်းစဉ်တက်ပြီးတော့15ရာစုတုန်းကရေးဆွဲခဲ့တာပါကဘာတဝမ်းကဧည့်သည်တွေဒီကုဒကလာရှိကြတဲ့ဒီပကြီးကားတွေက Venus နှမ့်မိမယ်ပုံကိုဒီနေ့ခေတ် social influencer တယောက်အဖြစ်အသွင်ပြောင်းပြီးအီတလီခီးသွွားဝန်ကြီးဌာနကကြော်ညာထားပါတယ်။
Venus contemporanea. Ma che fosse anche un'icona dell'Italia nel mondo, riconoscibile da tutti attraverso un semplice sguardo e il segno inconfondibile dei suoi capelli.
Ma è nata dal desiderio di cercare un
Italy nu pinya style go ku sa pyu bi kbati ai go tiao ye pon go sin sa lai sha yin ga ni di pon ne chunya phit twa da ba di chunya ga pi ba khi twa ae de ri go swae saung mu lou de chunya phit par de Italy pi twin atwa ma houp ba တခြားဖြစ်နိုင်ခြေတွေအများကြီးကိုသုံးသပ်လေ့လာပြီးတော့မှဒီဟာကတော့ဘယ်အချိန်မှယူမသွားတဲ့အနုပညာလက်ရာတစ်ခုဖြစ်နေတာမို့ရွေးချယ်ဖြစ်တာပါ။ထာဝရနုပြိုရှင်တန်နေတဲ့ Venus ပုံကတော့အီတလီကိုကိုးစားအပြုနိုင်ဆုံးလို့ထင်ပါတယ်
။နုပြိုနွယ်နှောင်းလှပတဲ့ပကြီကားတဲ့က Venus ကိုအသက်30အရွယ်ခီးသွွား Social Influencer တယောက်ဖြစ်အောင်ပြောင်းလဲပုံဖော်လိုက်တဲ့အပေါ်အီတလီနိုင်ငံမှာတော့အတော်လေးဝေဖန်ခံရပါတယ်။အီတလီနိုင်ငံထုတ်သတင်းစာတွေမှာသာမကလူမှုကွန်ရက်တွေပေါ်မှာပါအတော်လေးအငင်းပွားစရာဖြစ်သွားတာပ
ါ Non mi è piaciuto che è stata strumentalizzata la Venere di Botticelli in quanto
opera Botticelli ရဲ့ Venus ပုံကိုတုံးထားတာကျွန်တော်ကတော့သဘောမကျပါဘူးဂျန်စီလူငယ်တွေကိုဆွဲဆောင်နိုင်ဖို့လက်ရမြောက်လာတဲ့အမှုပညာတစ်ခုကိုလူမှုကွန်ရက်ပေါ်မှာခေတ်ဆောင်းအောင်လုပ်ပစ်လိုက်တာပါမူလပကြီကားတွေက Venus ကိုမပြုတ်ပြင်ပဲကြော်ညာရင်တောင်ရနေတာကိုမလိုအပ်ပဲပြုတ်ပြင်ပြီးကြော်ညာတယ်လို့ထင်ပါတယ်
အီတလီအစိုးရခီးသွွားပုတ်အခွဲကတော့လူငယ်ပိုင်းကဘာလဲခီးသွွားဧည့်သည်တွေကိုဆွဲဆောင်နိုင်ဖို့အတွက်ယူရိုငွေ6သန်းလောက်အကုန်ခံပြီးကြော်ညာတွေလုပ်ထားတာလို့ပြောပါတယ
်Noi abbiamo fatto diverse analisi, abbiamo visto che la maggior
parte ကျွန်တော်တို့အကြံများများဆက်စစ်ချက်တွေလုပ်ကြည့်တော့အီတလီကိုလာကြတဲ့ကဘာလဲခီးသွွားတွေကအသက်ပိုကြီးကြတဲ့သူတွေများပါတယ်လူငယ်ပိုင်းတွေအီတလီကိုသိမ့်မလာကြပါဘူးဒါကြောင့် social influencer လူငယ်တယောက်အနေနဲ့ကြော်ညာရင်လူငယ်ခီးသွွားတွေကိုဆွဲဆောင်နိုင်လိမ့်မယ်ဆိုတဲ့စိတ်ကူးနဲ့အခုလိုကြော်ညာတွေလုပ်ရတာဖြစ်ပါတယ်
။အီတလီနိုင်ငံတော်ဝအထင်ကရနေရာတွေမှာဆယ်ဖီရိုက်ပြီးခီးသွွားကြော်ညာနေတဲ့ခေတ်သစ် Venus ရဲ့ကြော်ညာကိုပညာရှင်တွေကလည်းသုံးသပ်ချက်မျိုးစုံပေးနေကြပါတယ်
။ There is a lot that went wrong during this campaign. Let's not
ကြော်ညာတွေမှာအမှားတွေအများကြီးပါနေပါတယ်။ပတ်တိမှုဘိုင်းကိုမပြောရနိုင်အောင်ဤပညာရှုတော့ကပဲကြည့်ရင်အမှားတကအမှားတွေကြီးပါသူတို့လုတ်ထားတဲ့အမျိုးသမီးပုံကိုပဲပြောပါအောင်မယ်။နာမည်ကြီးကြော်ညာကုမ္ပဏီကဖန်တီးပေးထားတာမျိုးမဟုတ်ပဲနမူနာရှိနေပြီးသားနောက်ခံမျိုးစုံပေါ်မှာ Venus ရဲ့မျက်နှာကိုဆွဲထည့်ပြီးကြော်ညာဓာတ်ပုံတွေဗီဒီယိုတွေလုတ်ထားတာပါ။ဝိုင်းလုပ်ငန်းသွားလေ့လာတာတောင်ပါပါသေးတယ်။အီတလီရဲ့တမိုးထားကြအမွေနဲ့လုပ်ငန်းတစ်ခုမှုဝိုင်းလုပ်ငန်းကိုသွားလေ့လာတာကောင်းပါတယ်။ဒါပေမဲ့ကြော်ညာဗီဒီယိုထဲမှာအီတလီဝိုင်းလုပ်ငန်းမဟုတ်ပဲဆလိုဗေးနီးယားဝိုင်းလုပ်ငန်းဖြစ်နေတာကလွဲနေတာပါ။
အီတလီနိုင်ငံရဲ့လူသိအများဆုံးအမှုပညာလက်ရာတွေထဲမှာပါတဲ့ Botticelli ရဲ့ Venus နတ်မိမယ်ပုံကိုယူပြီးကြော်ညာတယ်လို့အီတလီအစိုးရကပြောပေမဲ့အမှုပညာသမိုင်းပညာရှင်တချို့ကလည်းမူလ Venus ပုံနဲ့ဘာမှမတူဘူးလို့ပြောကြပါတယ်
။ È un'immagine che si ispira alla Venere, soprattutto mi pare nel tratto caratteristico.
Botticelli ရဲ့ Venus တို့ဘယ်လိုမှပြောလို့မရပါဘူး။ဇပင်ပုံတစ်ခုပဲမှတ်မိနိုင်စရာရှိပါတယ်။
ဆွဲမဲ့စရာငယ်ရွယ်တဲ့အမျိုးသမီးတဦးရဲ့အလှကိုပေါ်လွင်အောင်ရေးဆွဲထားတယ်လို့ပြောကြတဲ့ဂန္ဓဝင်ပုံကိုပုံစံမျိုးစုံနေရာမျိုးစုံတွားနေသူတယောက်အသွင်ပုံစံဖြစ်အောင်လို့ဖြည့်ဆည်းပစ်တယ်လို့ဖြစ်နေပြီလို့ပြောတဲ့သူကများနေတာပါ
Però poi è stato applicato questo volto in un corpo che
မူလပကြီးကားတဲ့ကမပေါ်တပေါ်လေးဖြစ်နေတဲ့ Venus ရဲ့ဗဟေရီဆံမှုအားလုံးပျောက်သွားတယ်လို့ကျွန်တော်ထင်ပါတယ်အခုတော့ခေတ်ပေါ်ဝစ်စားရဲ့အပြည့်ဝထားတော့ Botticelli ပေးခြင်းနဲ့နူးညံ့ပျော်ပြောင်းတဲ့အမျိုးသမီးအသွင်လည်းလုံးဝမရှိတော့ပါဘူးအဲ့ဒါကြောင့်ကြော်ညာထဲမှာ Venus ပါလို့ပြောနေတာမှားနေပါတယ် Venus ရဲ့အသွင်ပြင်နဲ့ဘာမှကိုထင်ဟန့်မနေပါဘူ
းအခုလိုပြောစရာဆွေးနွေးစရာဖြစ်ပြီးတော့လူသိများစိတ်ဝင်စားမှုရတာဟာကောင်းပါတယ်လို့မြင်သူတွေလည်းရှိပါတယ
် Cosa hanno bevuto o altro perché ogni tanto si la creatività
သူတို့ဘာတွေများတောက်နေကြသလဲဆိုတာမျိုးဖန်တီးထားတဲ့အပေါ်မိကွန်းထုတ်စရာတွေပေါ်လာတတ်တာမျိုးပါပဲအဆုံးသက်ရလက်ကဘာလဲလို့ကြည့်ရင်ကြဲကြဲပြန့်ပြန့်လူပြောများတယ်ကြော်ညာလုတ်တဲ့သူတွေရဲ့ရည်မှန်းချက်ပြည့်တယ်ဒီလိုပဲပြောရမယ်ထင်ပါတယ်ကွဲလွန်သွားပြီဖြစ်တဲ့ Renaissance ခေတ်ပကြီးဆရာကြီး Sandro Botticelli တောင်အုပ်ကူထဲမှာငိုနေတော့မယ်ဆိုတဲ့အထီးဝေဖန်မှုတွေရှိနေပေမဲ့လည်းကြော်ညာဖန်တီးသူတွေကတော့ထင်ထားတာထက်ပိုပြီးကြော်ညာကထိရောက်နေတယ်လို့ပြောကြပါတယ
် Non vivo queste critiche in forma negativa anzi devo dire
ဝေဖန်နေကြတာကိုမကောင်းတဲ့ဘက်ကကျမတော့မမြင်ပါဘူးလူပြောများလူသိများပြီးလူမှုကွန်ရက်တွေမှာတော့ပုံစံမျိုးစုံထက်ဖန်တီးမျှဝေနေကြတာစိတ်ဝင်စားစရာကောင်းတယ်လို့ထင်ပါတယ်တကယ်တော့ကျမတို့ကြွညာလို့တုန်းကဒီလိုခရက်ရိုက်နေမယ်လို့မထင်ခဲ့ပါဘူးအခုဆိုပိုတော့မှလူသိများပြီးရည်ရွယ်ထားတာထက်ပိုဆွဲဆောင်နိုင်ပုံရပါတယ
်ခီးသွွားလုပ်ငန်းဟာအီတလီနိုင်ငံအထက်အဓိကဝင်ငွေရှာပေးနေတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်အီတလီစီးပွားရေးလုပ်ငန်းအဖွဲ့ရဲ့စည်ရင်အရ2022ခုနှစ်တုန်းကခီးသွွားဧည့်သည်18တန်းထက်မနည်းလာရောက်ခဲ့ပြီးတော့73ဘီလီယံယူရိုလောက်ဝင်ငွေရရှိခဲ့ပါတယ်။ အီတလီကိုနိုင်ငံတကာကလာလည်ကြသူတွေထဲမှလူငယ်ပိုင်းတွေပိုများအောင်အီတလီခီးသွားဝင်ကြီးဌာနကစူးစမ်းနေတာမို့နောက်ထပ်အီတလီအမှုပညာအချုပ်အမော်ကြီးမိုက်ကယ်အန်ဂျယ်လိုရဲ့ဒေးဗစ်ရုပ်ထုပုံသူကိုခီးသွားကြော်ညာထပ်လုပ်မှာကိုစိုးရိမ်နေကြသူတွေလည်းရှိပါတယ်ရှင်ကျွန်မဆူမြတ်ပါပ
ါ Soprattutto è il bello di essere un influencer
အီတလီနိုင်ငံကအငင်းပွားပွဲရာခီးသွားလုပ်ငန်းကြော်ညာအကြောင်းကိုမတ်ဆူမြတ်မွန်ပြောပြသွားတော့ပါခင်ဗျာအခုတော့နေရာပေါင်းစုံအကြောင်းစုံအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာထိုင်းနိုင်ငံမှာမြန်မာစကားပြောလို့ရတဲ့စားတောက်ဆိုင်တွေကုန်စုံဆိုင်တွေအသားငါရောင်းချတဲ့ဆိုင်တွေစေးဆိုင်တွေအနေခန်းတွေရှိလာတာနဲ့အတူမြန်မာစကားပြောပြီးတော့စပင်းညှက်လက်သေးအလှပြင်လို့ရတဲ့ဆိုင်တွေလည်းတိုးလာနေပါပြီနေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာမန်းညိုညိုလင်ကတင်ဆက်ထားပါတယ်ခင်ဗျာ
ဆိုင်တစ်ဆိုင်လုံးကြီးပါမြန်မာပြည်သားသဖြင့်အလှပြုပြင်သူကတ်စတမာတွေနဲ့ပြည်နေတဲ့ဆိုင်လေးတစ်ဆိုင်ကိုဗန်ကောက်မြို့ကပက်ချ်ပူရီလမ်းမကြီးပေါ်မှာလွန်ခဲ့တဲ့၄လကျော်လောက်ကစပြီးတွေ့လာရပါတယ်။အဲ့ဒီဆိုင်လေးကတော့ Dear Mary လို့အမည်ပေးထားတဲ့အမျိုးသားအမျိုးသမီးသဖြင့်အလှပြုပြင်တဲ့ဆိုင်လေးပါပဲ။ဒီဆိုင်မှာလာကြတဲ့ကတ်စတမာအများစုကမြန်မာပြည်သားတွေပဲဖြစ်နေရတဲ့အကြောင်းကတော့သဘင်ညံ့သဘင်ကောက်စတဲ့သဘင်နဲ့ပတ်သက်တဲ့အလှပြုပြင်မှုအားလုံးနဲ့လက်သေးအလှပြုပြင်မှုတွေကိုမြန်မာလူပြောပြီးလုပ်နိုင်လို့ပဲဖြစ်ပါတယ်။ဒါ့အပြင်ထိုင်းလူမျိုးနဲ့အတူတွဲဖက်ခွင့်ထားတဲ့ဆိုင်ပိုင်ရှင်ကလည်းမြန်မာပြည်သားတူဖြစ်နေတာပါ။
ထိုင်းဝင်တဲ့ဘုံမာတွေရောက်တာများလာပြီဆိုတော့ဝင်တော့ကျွန်တော်တို့ဒီမှာသဘင်ညက်တာပဲဖြစ်ဖြစ်ခေါင်းချော်တာပဲဖြစ်ဖြစ်ဘာသာစကားအဆင်မပြေတဲ့အခါကျတော့လောက်ရတာတွေတော်တော်အခက်အခဲတွေ့တယ်ပေါ့နော်ဆိုတော့ကျွန်တော်ဒီမှာသဘင်ဆိုင်လေးဖွင့်ရင်အဆင်ပြေမယ်ဆိုပြီးတော့လာခဲ့တာချက်ကျွန်တော်တို့ကဒီမှာထိုင်းနဲ့ပေါ့နော်ဖက်ဆက်ပေါ့ collaborate လုပ်ပြီးတော့ပဲဖွင့်တာမျိုးပဲရတယ်ချက်ဆိုတော့ထိုင်းရဲ့ဘမာရဲ့ပေါင်းပြီးတော့ပေါ့နော်အဲ့လိုမျိုးလေးဖွင့်ထားတာပါချက
်ဆိုင်ဖွင့်ထားတဲ့နေရာကမြန်မာပြည်သားတွေအပါအဝင်တခြားနိုင်ငံသားခရီးသွားဧည့်သည်တွေအသွားအလာများတဲ့နေရာဖြစ်ပြီးအဓိကမြန်မာပြည်သားတွေအတွက်ရည်ရွယ်တာကလည်းတစ်ချက်ဖြစ်တာကြောင့်ဆိုင်ဝန်တန်းတွေထဲမှာလည်းထိုင်းသဖြင့်ညက်သမားတွေအပြင်မြန်မာစကားပြောအကူဝန်တန်းတွေကိုလည်းထားပေးထားတာပါ။
ဆိုင်မှာကြတော့ဗောနော်ဗမာတွေလာအားပေးတာပဲများကြတယ်ဆိုတော့ဗမာစကားတစ်ချက်ပြောပြီးတော့လှုပ်လို့ရအောင်အဆင်ပြေအောင်ဗောနော်ပြီးတော့ဝန်တန်းတွေခန့်တဲ့ခါမှာကြတော့လည်းထိုင်းလည်းခန့်ရမယ်ဗမာလည်းပါမယ်ဒီလိုမျိုးလေးလုပ်ပေးထားတာပါရှင့်ဟုတ
်စပင်းတန်းညက်ရှင်လည်းဒါမဲ့ဟိုအကြောင်းသားဆိုင်ကြီးကြောက်လည်းထိုင်းနေရဲဆိုတော့အဆင်မပြေဘူးအဲ့တော့ဟိုဂျီစီကာကနေပြီးတော့ခေါ်လာမြန်မာဆိုင်ရှိရဲဒီမှာညက်လာတဲ့ထိုင်းဆိုင်ဆိုလို့ရှင့်ဟိုဒီလိုချင်တဲ့ပုံစံမျိုးလည်းရမှာမဟုတ်ဘူးတို့လည်းနားလည်းမှာမဟုတ်ဘူးဆိုပြီးတော့အဲ့လိုပြောပြီးတော့ဒီခေါ်လာတာပေါ့ဒီရောက်တော့အဆင်ပြေတယ်ဒါမဲ့စပင်းတဲ့အမကတော့ထိုင်းမှာဒါမဲ့ဒီနာအမတေချာလိုက်ပြောပြီးတော့ကြာတော့တော်တော်အဆင်ပြေတယ်ဟုတ်ထပ်လာတဲ့ပုံစံအလေးတော့ကြာ
ကွာချောင်းမှုတော့မရှိဘူးပေါ့နော်ဒါမဲ့ဒီမှာကြာတော့ထိုင်းဆိုင်နေကြတဲ့မှာမြန်မာလိုပြောပြီးတော့အဆင်ပြေအောင်လုပ်လို့ရတဲ့ဆိုင်ဆိုတော့ပို့ပြီးတော့တော့ကြာတာဟုတ်ကဲ့
မြန်မာပြည်သားတွေအများဆုံးလာရောက်ကြတဲ့ဆိုင်ဖြစ်တဲ့အတွက်တချို့ကလည်းဝန်ဆောင်ကကိုငွေစည်းနှုန်းနဲ့တွေ့ကြည့်ပြီးမြန်မာပြည်ကဝန်ဆောင်ကနဲ့ကွာခြားမှုရှိတယ်လို့ဆိုကြပေမဲ့ဝန်ဆောင်မှုကောင်းတဲ့အတွက်ကစတမာတွေကတော့စိတ်ကျဉ်နှံ့မှုရရှိကြပါတယ
်မြန်မာနိုင်ငံကနေဒီထိုင်းကိုရောက်လာတဲ့အချိန်မှာတော့မြန်မာငွေနဲ့ပြောက်တာပေါ့နော်အော်မြန်မာနိုင်ငံမှာဆိုရင်တော့ဒီဈေးပဲထိုင်းရောက်လာတော့ဒီဈေးဖြစ်နေတယ်ဒီလိုမျိုးပေါ့နော်အဲ့ဒါလေးကတော့နည်းနည်းလေးရှင်းပြရတယ်ရှင်ဟုတ်ကဲ့ဖြစ်
သမီးရကြဟိုရန်ကုန်မြို့ရရမဟုတ်တော့နေမျိုးอ่ะဆိုနေမျိုးอ่ะဈေးနဲ့တော့ဒီဈေးနဲ့ကြအရန်กว่าတယ်ပေါ့เนาะဒါပေမဲ့ဘယ်လိုပြောမလဲအဲ့လိုစပင်းကြတော့လေညက်တာရေအဲ့လိုအရောင်ဆိုးတာရေကြောင့်ဟိုခဏခဏလုံနေရဟာမျိုးမဟုတ်တော့အနေဆုံးနှစ်လတစ်ခါသုံးလတစ်ခါလောက်မှလုံတဲ့ဟာဆိုတော့အစီအပြေလည်းတော့ထင်တယ
်ဟောဒီဘက်မှာတော့ဖက်တစ်ထောင်ကျော်လောက်ပေးရဆိုတော့များရဲ့လို့တော့ထင်တာပေါ့เนาะဒါပေမဲ့သူခက်သူဈေးနဲ့ငွေစည်းရကွာခြားမှုတွေကြောင့်ပြီးတော့ဒီမှာမြန်မာလိုလည်းပြောလို့ရအဆင်ပြေပြေလုပ်လို့ရတာဆိုတော့ကံတယ်လို့တော့ထင်ပါတယ်ရှင်ဟုတ်
တိုင်းတစ်ပါးမှာအလုံးလုံးဖို့ပဲဖြစ်ဖြစ်စာသင်မှုပဲဖြစ်ဖြစ်လာရောက်နေထိုင်ကြတဲ့အခါစိတ်ပင်ပန်းမှုတွေရှိတတ်တာကြောင့်စိတ်အပန်းဖြေစရာနေရာတစ်ခုအနေနဲ့သပင်အလှပြုပြင်ဖို့လက်သေးအလှပြုပြင်ဖို့လာရောက်ကြတဲ့မြန်မာပြည်သားတွေလည်းရှိပါတယ
်။အင်္ဂလိပ်ကတော့များတော့ဖြင့်လှကျင်ကြတာပေါ့နော်။လှကျင်တယ်ကိုယ့်အကိုအဲအเจ้าမှာ stress များတာဖြစ်ဖြစ်တခုဆိုလို့ရှိရင်နည်းနည်းလေးအပြောင်းလဲဖြစ်သွားလို့ရှိရင်ဟိုဟာပေါ့စိတ်ကစိတ်အပြောင်းလဲဖြစ်တာပေါ့အဲ့အဲ့ဒါအတိတ်ကပဲပေါ့နော်စိတ်ကပြောင်းလဲဖြစ်သွားတဲ့အခါကျတော့သူကနေသူပြောလာပေါ့ service ကလည်းဟိုအကုန်အစုံရရပေါ့နော်လက်သေးရောပါရောအကုန်လုံးလက်ကောင်းလျှော့ရလို့ပင်ညက်တာအခုသပင်ကောက်တာအကုန်လုံးပေါ့နော်အဆင်ပြေတော့လေအဲအကုန်အဆင်ပြေပါတယ်ဟိုလောကလည်းအေးနေနေရှိရဆိုဟိုကိုစိတ်စိတ်မြစ်တာဖြစ်ဖြစ်ပေါ့နော်စိတ်ပန်းဖြည့်နေတဲ့အခါမျိုးဆိုလဲလို့လာပြတဲ့ပေါ့
2022ခုနှစ်နောက်ပိုင်းမြန်မာပြည်မှာရှိတဲ့လူဒန်းစားအထွာပေါင်းစုံကမြန်မာပြည်သားတွေတော်တော်များများဟာအိမ်ကြီးချင်းထိုင်နိုင်ငံကိုပြောင်းရွှေ့လာကြပြီးစီးပွားရေးလုပ်ငန်းတွေပါလုပ်ကိုင်လာကြတာကြောင့်မြန်မာစားတောက်ဆိုင်မြန်မာကုန်ပစ္စည်းအယောင်ဆိုင်မြန်မာစကားပြောဆေးဆိုင်မြန်မာခီးသွွားအကျိုးဆောင်လုပ်ငန်းတွေအပြင်အခုလိုမြန်မာစကားပြောလို့ရတဲ့သပင်းအလှပြုပြင်ဆိုင်လေးတွေကိုပါတွေ့မြင်လာကြရတာပါရှင်
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာဒီမြန်မာစကားပြောပြီးတော့အလှသွားပြင်လို့ရတဲ့ဇပင်နဲ့လက်သေးအလှပြင်ဆိုင်တွေအကြောင်းကိုမှတ်ညွှန်လင်းတင်ဆက်သွားတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VO ရထုတ်လင်းချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရဆိုရင်တော့စာရေးသားမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
မောဂမုန်တိုင်းကြပြီးတဲ့နောက်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP နဲ့သူ့ရဲ့မိဖက်ဒေသခံအဖွဲ့အစည်းတွေကလူပေါင်း2,300ကျော်ကိုစားနပ်ရိက္ခာအကူအညီပေးခဲ့တယ်လို့ WFP ကသတင်းထုတ်ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်နဲ့မကွေးတိုင်းတွင်မုန်တိုင်းတန်ခံဒေသတွေမှာရှိနေပြီးပဋိပက္ခကြောင့်အိုးအိမ်စုခွာထွက်ပြေးဒုက္ခရောက်နေသူတွေနဲ့ရခိုင်အလယ်ပိုင်းနဲ့မြောက်ပိုင်းကရိုဟင်ဂျာဒုက္ခသည်တွေအပါအဝင်လူပေါင်း2,000ကျော်ကိုဖျက်ချခဲ့တာပါ။ဒါပေမဲ့လက်ရှိရှိနေတဲ့စားနပ်ရိက္ခာတွေကတဖြည်းဖြည်းလျော့ပါလာနေပြီးနိုင်ငံတကာအသိုက်အဝန်းကနေရေးပေါ်ပန့်ပိုးဖို့လိုအပ်နေပါတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Stephen Anderson ကပြောပါတယ်။တနင်္ဂနွေလုံးကစားနပ်ရိက္ခာအလိုကြီးလိုအပ်နေတဲ့လူရေ 1.3 အတွက်တစ်ကုန်ထိကုန်ကြမဲ့ American Dollar 60,000ကိုလှူချဖို့လည်း WFP ကမြစ်တရခံထားပါတယ်။ဒါပေမဲ့ရန်ပုံငွေမရဘူးဆိုလို့ရှိရင်တော့ WFP ရဲ့အစီအစဉ်တွေကိုဒီနှစ်ဩဂုတ်လမှာရပ်ဆိုင်ရမယ်လို့ကြေညာချက်မှာပြောထားပါတယ်။ရုရှားတွေကြောက်အောင်ယူကရိန်းကလုံနေတယ်လို့ရုရှားသမ္မတပူတင်ကမော်စကိုမြို့ကအထက်မြင့်ဆောင်ဦးတွေကိုဒရုန်းနဲ့အတိုက်ခတ်ခံပြီးအင်္ဂါနေ့ကပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်ပြီးကလေးကမော်စကိုကိုဒရုန်းနဲ့တိုက်ခိုက်တာဟာဒါပထမအဦးဆုံးနဲ့ဖြစ်ပါတယ်။ဒါကအကြမ်းဖက်လုပ်ရဖြစ်တာရှင်းပါတယ်လို့မစ္စတာပူတင်ကဆိုပါတယ်။မော်စကိုကိုတိုက်ခိုက်ခဲ့မှာအနေချင်းမဲ့ပျက်စီးပြီးကြီးကြီးမားမားအနာတရဖြစ်ခဲ့သူလည်းမရှိခဲ့ဘူးလို့တာဝန်ရှိသူတွေကဆိုပါတယ်။မော်စကိုဝန်ကြီးမှလေကြောင်းဟာကာကွယ်ရေးနဲ့3ဘေးစနစ်ကိုခိုင်မာအောင်ဆောင်ရမယ်လို့မစ္စတာပူတင်ကပြောကြားသွားခဲ့ပါတယ်။အီရန်နိုင်ငံမှာတော့နိုင်ငံတကာအနုမြူစွမ်းအင်အေဂျင်စီကအီရန်နိုင်ငံပေါ်နျူကလ িয়ার နဲ့ပတ်သက်ပြီးဖြေရှင်းဖို့တောင်းဆိုထားတဲ့အချက်တွေကိုဖြေရှင်းပြီးသွားပြီလို့အီရန်အစိုးရမီဒီယာတွေကအင်္ဂါနေ့ကပြောပါတယ်။အီရန်ကစခန်းသုံးခုနဲ့တခုမှာအရင်ကထုတ်ပေါ်ကြေညာထားခြင်းမရှိတဲ့နျူကလ িয়ার ဆက်ဆက်ပစ္စည်းတွေကို IAEA ကတွေ့ရှိခဲ့တာပါ။ဒီဇက်မာရီဗန်စကားမှာယူရီနီယံတွေ့ရှိခဲ့တာနဲ့ပတ်သက်ပြီးနှစ်ဖက်ပြေးတောင်ဖြစ်ရှင်းနိုင်ခဲ့တယ်လို့ပြောပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတဂျိုးဘိုင်ဒန်နဲ့ရခဲ့တဲ့အစိုးရအကျွေးယူခွင့်ကတ်သတ်ချက်ဆိုင်ရာသဘောတူညီချက်ကိုမဲပေးကြဖို့ Conservative တွေရဲ့ဝေဖန်ချက်တွေကြောင့်မှ Republican အမတ်တွေကိုအောက်လွတ်တော်ဥက္ကဋ္ဌကတိုက်တွန်းနေပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုဦးတင်မောင်တန်းပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရင်းမှုကတော့မတ်တင်ကြီးတိုက်ဖြစ်ပါတယ်ခင်ဗျာ။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darrell Smith တို့ဖြစ်ကြပါတယ်မြန်မာပြည်ရဲ့ဗိုလ်တုနေမနက်ခင် VO ရဲ့အစီအစဉ်တွေကိုမနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24/50 51နဲ့ VO ရဲ့ Facebook YouTube စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်မန်းနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒေကင်းလုံခြုံပြီးတော့လူဝင်ဆန္ဒပြေဝနိုင်ကြပါစေ VO ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.